Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ January 18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်။အခုရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စု Washington မြို့တော်မှာဗုဒ္ဓဟူးနေ့ကျင်းပမယ်သမရသည့်ချမ်းကျိန်ပွဲအတွက်တာဝန်ချထားတဲ့လုံခြုံရေးအရေးတပ်ဖွဲ့ဝင်2000ခွဲရဲ့လုံခြုံရေးဆိုင်ရာနောက်ကျောင်းရာဇဝင်ကို FBI ကစစ်ဆေးနေပါတယ်။တပ်တွင်းကနေပုံကန်တိုက်ခိုက်မဲ့စိုးရိမ်မှုတွေရှိနေတာကြောင့်အခုလိုစစ်ဆေးနေတာဖြစ်ပါတယ်။ကြီးတဲ့အတွင်းဝင် Ryan McCarthy ကတော့သူရောတခြားကောင်းဆောင်တွေပါအန်ရဲတစုံတရာရှိတဲ့အထောက်အထားမတွေ့ကြောင်းနဲ့စစ်ဆေးမှုတွေမှာလည်းစိတ်ပူစရာအခြေအနေမတွေ့ရကြောင်း AP သတင်းဌာနကအခုလိုပြောကြားပါတယ်။
We've also been vetting them through the FBI, getting support from the Federal Bureau of Investigation.
Washington မြို့တော်မှာတာဝန်ချထားသည့်တပ်ဖွဲ့ဝင်အလုံးရဲ့လုံခြုံရေးဆိုင်ရာနောက်ကျောင်းကိုတပ်တွင်းမှလိုပဲ FBI ကစစ်ဆေးနေကြောင်းနဲ့တရားမကြံကိုဒုတိယအကြိမ်တတိယအကြိမ်စစ်ဆေးမှုတွေဆက်လုပ်နေတဲ့အကြောင်းကြီးတဲ့အတွင်းဝင် Ryan McCarthy ကပြောခဲ့တာပါချမ်းချိန်ပွဲမတိုင်ခင်မှာအဖွဲ့တချို့ကလက်နက်ကင်ချီတက်ကြဖို့စီစဉ်နေတဲ့ထောက်ခံရေးသတင်းတွေရထားတယ်လို့လည်းသူကပြောပါရယ်သမ္မတဒေါ်နယ်ထရမ့်အပေါ်ထောက်ခံသူတွေလွှတ်တော်အစအဦးအပေါ်အတင်းဝင်ရောက်တိုက်ခိုက်မှုဖြစ်ထားပြီးသတင်းနှစ်ပတ်အကြာအဲ့ဒီအစအဦးမှာပဲသမ္မတသည့်ချမ်းတစ္ဆာကျိန်ဆိုပွဲကိုပြုလုပ်မဲ့အတွက်လုံခြုံရေးကိုပို့ပြီးတော့အထူးအထက်ချထားပါရယ် Capital Hill လွှတ်တော်အစအဦးပတ်လည်ကိုခြံစည်းရိုးအမြင့်တွေကထားသလိုလက်နက်ကင်အဆောင်တွေကိုလည်းချထားပါရယ်လွှတ်တော်ရှိကပြည်သူရင်ပြင်ကိုလည်းပိတ်ထားပြီးလမ်းတစ်လျှောက်မှာရှိတဲ့မြေအောက်ရထားဘူတာရုံတွေကိုလည်းပိတ်ထားပါဗျ။ Washington မြို့လယ်နေရာတော်တော်များများအပြင် Virginia ပြည်နယ်ဘက်ကနေ Washington DC ကိုသွားတဲ့တံတားတွေအလုံးကိုလည်းပိတ်ထားပါဗျ။အရန်တပ်ဖွဲ့ဝင်တွေအပြင်တရားဥပဒေစိုးမိုးရေးတပ်ဖွဲ့ဝင်ထောင်ထဲချီလည်းမြို့တော်အနှံ့မှာဖြန့်ချထားပါဗျ။American သမ္မတအဖြစ် Joe Biden ကျန်းသစ္စာကျိန်းဆိုပွဲမတိုင်ခင် American ပြည်နယ်မြို့တော်တွေကအစိုးရဆောက်ဦးတွေမှလည်းလုံခြုံရေးတွေကိုတိုးမြှင့်ထားပါဗျ။တတိယတွင်နေတော့ကတော့တချို့မျိုးတွေမှာဆန္ဒပြမှုတွေရှိခဲ့ပါတယ်ဆန္ဒပြသူ10ခန်းလောက်သာရှိပေမဲ့တချို့ကလက်နက်တွေကင်ဆောင်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတချို့ကသမ္မတဒေါ်နယ်ထရမ့်အပေါ်ထောက်ခံမှုပြသကြသလိုတချို့ကတော့အစိုးရအပေါ်ရေဘူးရမချေနှက်ကြောင်းထုတ်ဖော်ပြသခဲ့ကြပါတယ်အဲ့ဒီမျိုးတချို့ကလွဲလို့ကြံတဲ့ပြည်နယ်မျိုးတော်တွေမှာတော့လမ်းတွေပေါ်မှာတတိယတွင်နေတော့ကအတော်ကိုရှင်းလင်းနေပါတယ်ပြည်နယ်မျိုးတော်အစိုးရအဆောက်အဦတွေမှာတနက်ကင်ဆောင်တဲ့လက်ရဆုံးအဆုံးရောက်တွေကပြည်နယ်မျိုးတော်အစိုးရအဆောက်အဦတွေမှလာရောက်ဆန္ဒပြနိုင်တယ်လို့ FBI ကသတိပေးထားပါတယ်။တနင်္ဂနွေနေ့ကတော့အကြမ်းဖက်ဆန္ဒပြမှုတွေဖြစ်တယ်ဆိုတဲ့သတင်းတွေမရသေးပါဘူး။ American ပြည်နယ်50လုံးကပြည်နယ်မျိုးတော်အစိုးရအဆောက်အဦတွေမှလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်။ရုရှားအစိုးရအတိုက်အခံ Alexei Navalny ကိုရုရှားအစိုးရကဖမ်းဆီးခဲ့တဲ့အပေါ်မှာ American အပါအဝင်ဥရောပနိုင်ငံတချို့ကပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်လတုန်းကအစိတ်ခတ်ခံရလို့ဂျာမနီနိုင်ငံမှာဆေးကုသမှုခံယူခဲ့ပြီးတဲ့နောက်ရုရှားနိုင်ငံကိုတနည်းနည်းနဲ့ကပြန်သွားတဲ့နဗာလီကိုမော်စကို၄ဆင့်အရောက်မှာပဲအာဏာပိုင်တွေကဖမ်းဆီးခဲ့တာပါနိုင်ငံရေးအတိုက်အခံအလက်ဆီနဗာလီကိုဖမ်းဆီးတဲ့အပေါ်မှာအင်မတန်စိတ်အနှောက်အယှက်ဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်ဂျာမနီပြင်သစ်ဗြိတိန်နဲ့အီတလီနိုင်ငံသားရေးဝန်ကြီးတွေလည်းသူ့ကိုပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ဂျာမနီပြင်သစ်ဗြိတိန်နဲ့အီတလီနိုင်ငံသားရေးဝန်ကြီးတွေကလည်းသူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ရုရှားအပေါ်အမြန်ဆုံးတန်ခတ်အရေးယူဖို့အတွက် EU ဥရောပသမဂ္ဂကိုတောင်းဆိုမယ်လို့လစ်သဝေးနီးယားနိုင်ငံကပြောခဲ့တယ်လို့ဥရောပသမဂ္ဂရဲ့မှတန်ခတ်မှုတွေလုပ်ရေးကိုဆွေးနွေးစေချင်တယ်လို့ Czech သမ္မတနိုင်ငံသားရေးဝန်ကြီးကလည်းပြောပါတယ်။အခုလိုပြောအနိုင်နိုင်ငံတချို့ရဲ့တောင်းဆိုမှုတွေကိုရုရှားအစိုးရကတော့ပယ်ချပါတယ်။အနောက်နိုင်ငံတွေအနေနဲ့ကိုယ်နိုင်ငံတွင်းကပြဿနာကိုပဲဖြေရှင်းမှာလို့ရုရှားနိုင်ငံသားဝင်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်အသက်44နှစ်အရွယ်ရုရှားအစိုးရအတိုက်အခံနဗာလီဟာလွန်ခဲ့တဲ့5လလောက်ကအာယုံကျောကိုထိခိုက်တဲ့အစိတ်ခတ်ခံခဲ့ရတာပါရုရှားအစိုးရကသူ့ကိုလုံခြံဖို့ကြိုးစားတယ်လို့နဗာလီကပြောပေမဲ့ရုရှားအစိုးရကတော့ငြင်းဆန်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှဒီကနေ့ဟာနိုင်ငံသားအခွင့်အရေးအတွက်ဦးဆောင်လှုပ်ရှားခဲ့သူမာတင်လူသာကင်းဂျူနီယာကိုဂုဏ်ပြုတဲ့နေ့ဖြစ်ပါတယ် ကိုဗစ်ကရောဂါဖြစ်နေခြင်းရောတမရသည့်ကြမ်းကြိမ်ပွဲမတိုင်ခင်လုံခြုံရေးတိုးမြင့်ထားတာကြောင့်မှာအထိတ်အမှတ်ဂုဏ်ပြုပွဲတော်တော်များများကိုအွန်လိုင်းပေါ်မှာပဲလုပ်ဖို့အစီအစဉ်ပြောင်းခဲ့ကြပါတယ်1950နဲ့1960ပြည့်နှစ်ပိုင်းတွေတုန်းကအမေရိကန်ပြည်ထောင်စုတောင်ပိုင်းမှာလူပြူလူမဲခွဲခြားမှုပပျောက်ရေးနဲ့လူမဲတွေတန်းတူအခွင့်အရေးရရှိရေးမဲပေးခွင့်ရရှိရေးတို့အတွက်အကြမ်းမဖက်ဆန္ဒပြပွဲတွေကိုမာတင်လူသက်ကင်းကဦးဆောင်ခဲ့ပါတယ်1968ခုနှစ်တုန်းကတန်နစီပြည်နယ်မမ်ဖစ်မြို့ကတန်ရှင်းရေးလှုပ်သားတွေရဲ့ဆန္ဒပြပွဲကိုသွားရောက်အားပေးတဲ့ခီးစဉ်အတွင်းမှာသူလှုပ်ချက်တက်ဖြတ်ခံခဲ့ရပါတယ်မာတင်လူသာကင်းကွယ်လွန်ချိန်မှာအသက်39နှစ်ဖြစ်ပါတဲ့နှစ်စဉ်ဇန်နဝါရီလတတိယဘတ်တနင်္လာနေ့ရောက်တိုင်းမှာသူ့ကိုဂုဏ်ပြုတဲ့အထိမ်းအမှတ်အဖြစ်နဲ့အစိုးရရုံးပိတ်ရအဖြစ်သတ်မှတ်ပါတယ်။အရင်နှစ်တွေကတော့အခုလိုနေ့ရောက်တိုင်းမှာအထိမ်းအမှတ်ဂုဏ်ပြုတဲ့အနေနဲ့အများပြည်သူအတွက်လှုပ်အားပေးအလုပ်တွေမှာပြည်သူတွေပါဝင်လှုပ်အားပေးကြပေမဲ့ဒီနေ့ကတော့အဲ့လိုလူစုဝေးတဲ့အလုပ်တွေကိုမလုပ်နိုင်ကြပါဘူး။ဝါရှင်တန်မြို့တော်ထဲမှာအထိမ်းအမှတ်ပွဲတချို့ကိုလုပ်ပေမဲ့စီစဉ်သူတွေကလုံခြုံရေးတင်းကျပ်ထားတဲ့နေရာတွေကိုရှောင်ခဲ့တယ်လို့ကိုဗစ်ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေနဲ့အညီလှုပ်ရှားဖို့စီစဉ်ထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တော်ရှင်များရှင်ကျမစုမုံမှာဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအဖြစ်စတာဝန်ယူတဲ့အချိန်ရပ်ပေါင်းတရာအတွင်းမှာလူပေါင်းသန်းတရာအတွက်ကိုဗစ် -19 ကပ်ရောဂါကာကွယ်ဆေးထိုးနှံပေးမယ့်အစီအစဉ်ဟာသမ္မတလက်ထက်တကယ်ကိုလက်တွေ့ကျတဲ့လုပ်ရဖြစ်ပါတယ်လို့အမေရိကန်ထိတ်တန့်ကူးစက်ရောဂါပညာရှင်ကတနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။အခုလက်ရှိကိုဗစ်ကာကွယ်ဆေးတွေရောနောက်ထပ်ပေါ်လာမယ့်ကာကွယ်ဆေးတွေပါဈေးကွက်တဲ့အထိမကြခင်ရောက်လာဖို့ရှိတယ်လို့လူတွေကြားမှာ social distancing ခက်ခွက်ခွာနေကြတာမျက်နှာဖုံးနှာခေါင်းစည်းတွေတက်ဆင်ကြမယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့အခြေအနေကောင်းလာမှာပါလို့ NBC သတင်းဌာနနဲ့တွေ့ဆုံချိန်ဓာတ်မတက်မှုနဲ့ကူးစက်ရောဂါကာကွယ်ရေးဌာနအကြီးအကဲအန်တိုနီဖော်စီကပြောဆိုခဲ့ပါတယ်လက်တတော်မှာတော့ COVID ကူးစက်သူ24သန်းထိရှိလာနေတဲ့အနေအထားမှာအမေရိကန်တို့ရဲ့အခြေအနေကတော့ကောင်းလာဖို့လမ်းကဝင်နေစေဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ရဲ့ Los Angeles ခရိုင်တစ်ခုထဲမှာဗီဒင်ကလာတဲ့ virus ပိုးသစ်နဲ့ဒိမတ်ကတွေ့တဲ့ virus ပိုးသစ်ကူးစက်သူတွေပါအပါကူးစက်သူကတက်တန်းရှိသွားတဲ့အတွက်အမေရိကန်မှာကူးစက်သူတက်တန်းဖြစ်သွားတဲ့ပထမဆုံးခရိုင်ဖြစ်မှတ်တမ်းဝင်သွားပါတယ်။ဒိမတ်မှာတွေ့တဲ့ virus မျိုး visa ပိုးသစ်ကဗီဒင်မှာတွေ့တဲ့ပိုးလိုပဲကူးစက်နှုံမြန်တဲ့မျိုး visa တွေဟုတ်မဟုတ်ဆိုတာမကျိန်းသေးသေးပေမဲ့ဆေးသူတွေတီးကတော့စိုးမှုတွေရှိနေပါတယ်။အိန္ဒိယနဲ့ဘရာဇီးမှာလည်းအမေရိကန်ပြည်ကဘာပေါ်မှာကူးစက်မှုအများဆုံးနိုင်ငံတွေအဖြစ်နဲ့လူပေါင်း 10.5 သန်းနဲ့ 8.4 သန်းအထိကိုကူးစက်မှုနှုန်းတွေဖြစ်ပွားနေပါတယ်။မက္ကဆီကိုသမ္မတတနင်္ဂနွေနေ့ကပြောဆိုရမှာတော့သူ့နိုင်ငံအနေနဲ့ကတော့ကုလသမဂ္ဂတောင်းဆိုတာကိုလက်ခံတယ်လို့ပြောထားပါတယ်။ Pfizer vaccine ကဝယ်ဆေးရောက်လာဖို့နှောင့်နှေးနေချိန်မှာတော့မက္ကဆီကိုအနေနဲ့ AstraZeneca, Teoka, CanSino နဲ့ Russia တို့ Sputnik V vaccine လိုမျိုးတခြားကဝယ်ဆေးတွေရနိုင်မှုကြိုးပမ်းနေပါတယ်လို့လည်းမက္ကဆီကိုသမ္မတကပြောပါတယ်။ကိုဗစ်ကြောင့်သေဆုံးသူပေါင်း2,100ထိရှိလာပြီးတော့ဆေးရုံတွေမှာအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတဲ့ဘရာဇီးမှာတော့တနင်္ဂနွေနေ့ကကိုဗစ် -19 ကာကွယ်ဆေးနှမျိုးဖြစ်တဲ့ AstraZeneca နဲ့တရုတ်ကနေထုတ်တဲ့ Coronavirus လို့လူသိကြတဲ့ Sinovac Biotech ဆေးတွေကိုအရေးပေါ်သုံးဖို့အတည်ပြုလိုက်ပါတယ်။ပါကစ္စတန်ကလည်းသူတို့နိုင်ငံအနေနဲ့ AstraZeneca ကိုဗစ် -19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့ခွင့်ပြုလိုက်ပါတယ်။ဗြိတိန်နိုင်ငံမှာတော့နိုင်ငံတွင်းမှာအရွယ်ရောက်ပြီးသူတိုင်းကာကွယ်ဆေးထိုးနိုင်မယ့်အစီအစဉ်ကိုတနင်္ဂနွေနေ့ကထုတ်ပြန်ကြေညာပါတယ်လူပေါင်း52တန်းကိုစက်တင်ဘာလနောက်ဆုံးထားပြီးကာကွယ်ဆေးထိုးနှံမှာပါအရှေ့ဥရောပနိုင်ငံတွေမှာဆိုရင်တော့ကိုဗစ်ကာကွယ်ဆေးစိတ်ချလုံခြုံမှုအပေါ်မှာတန်လျာရှိမှုတွေကမြင့်မားနေသေးပါဆာဗီးယားမှာဆိုရင်လူ9တန်းမှာမှလူ2သိန်းနဲ့ကာကွယ်ဆေးထိုးနှံဖို့လျှောက်ထားပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ COVID-19 ရောဂါကူးစက်ပြန့်ပွားမှုကာကွယ်နိုင်ရေးလေဆိပ်တွေမှာရောဂါပိုးကာကွယ်တဲ့ PPE ဝတ်စုံပြည့်တွေဝတ်ဆင်နေကြပြီဖြစ်ပါတယ် ။ဒီကနေ့တနင်္လာနေ့မှာဆိုရင်ဖိလစ်ပိုင်နိုင်ငံရဲ့မြို့တော်မနီလာကနန်မွိုင်းအက်ကွီတိုလေးစိတ်မှာတော့လေရင်ခီးစေတွေဟာဆေးရုံစေကန်းတုံးနဲ့အကာအကွယ်ဝတ်စုံတွေကိုဝတ်ဆင်ပြီးတော့မျက်နှာဖုံးဖေ့ရှီတွေအပြည့်ကာထားပြီးတော့နှာခေါင်းဆီတွေတက်စင်ပြီးလေရင်စီးဖို့စီတန်းနေတာကိုတွေ့မြင်နိုင်ပါတယ်။ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတနင်္ဂနွေနေ့တရက်ထဲမှာပိုးကူးဆက်သူပေါင်းက1895ဦးထိဖြစ်ပွားနေလို့အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ဖိလစ်ပိုင်နိုင်ငံဟာဒုတိယကူးဆက်မှုအများဆုံးဖြစ်ပွားနေတဲ့နိုင်ငံလေးဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အာဏာလွဲသုံးစားမှုနဲ့ထောင်ချခံထားရတဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ဂုံဟင်းနဲ့ဆက်နွယ်ပြီးတော့ Samsung ကုမ္ပဏီရဲ့အကြီးအကဲ Jay Lee ကိုတစိုးလက်ဆောင်ပေးမှုနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ရဲ့တရားရုံးကဒီကနေ့တနင်္လာနေ့မှာထောင်နဲ့နှစ်နှစ်ခွဲပြည်တန်းချမှတ်လိုက်ပါတယ်။ Mr. Lee ရဲ့ရှင်းနေကတော့တရားရုံးရဲ့စီရင်ချက်ဟာစိတ်မကောင်းစရာဖြစ်ပါတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်
။ 본질이 전 대통령의 직권 남용으로 기업이
သူပြောသွားတာကတော့ဒီမှုကစီးပွားရေးလုပ်ငန်းကြီးတွေရဲ့လွတ်လပ်မှုနဲ့ပိုင်ဆိုင်မှုအပေါ်မှာသမ္မတဟောင်းရဲ့အာဏာအလွဲသုံးစားမှုတာဖြစ်တဲ့တကယ်တော့သူ့မှုတွေဟာသမ္မတရဲ့လုပ်ပိုင်ခွင့်အာဏာအလွဲသုံးစားခံခဲ့ရတဲ့ညှဉ်းပန်းသူတာဖြစ်ပြီးတော့2015ခုနှစ်တုန်းကလုပ်ခဲ့တဲ့သဘောတူညီချက်တွေဟာဆိုရင်လေတာမန်စီးပွားရေးလုပ်ငန်းလူရိုးလုပ်စင်နေတာဖြစ်ပါတယ်ဆိုပြီးခုခံပြောဆိုခဲ့တာပါအသက်52နှစ်အရွယ်ဂရေဂျယ်တထေးမစ္စတာလီဟာတောင်ကိုရီးယားသမ္မတဟောင်းပတ်ကိုဟင်းနဲ့ဆက်နွယ်တဲ့တောင်ကိုရီးယားငွေ 8.6 ယူရန်အမေရိကန်ဒေါ်လာ 8.8 တန်းတန်မှုရှိတဲ့တစိုးလက်ဆောင်ပေးမှုမှာပါဝင်ပတ်သက်မှုနဲ့2018ခုနှစ်တုန်းကဆွဲချက်တင်ဖန်ဆီးခံခဲ့ရတာပါအဲ့ဒီတုန်းကသူ့ကိုထောင်နဲ့၅နှစ်အပြစ်ပေးခဲ့ပါတယ်နောက်တရားရုံးချုပ်ကိုပြန်လျှောက်ထားရမှာတော့တရားရုံးချုပ်ကသူ့အမှုကိုစိုးမျိုးအထက်တရားရုံးကိုပြန်စစ်ဖို့လွှဲခဲ့တာဖြစ်ပါတယ်တောင်ကိုရီးယားတရားစီရင်စနစ်တွေမှာတော့နိုင်ငံတော်တရားရုံးချုပ်ကသူ့စီကိုအယူခံလျှောက်တဲ့အမှုတွေမှာအောက်ရုံးဆုံးဖြတ်ချက်တွေကိုပြန်လည်ဆုံးဖြတ်တာမျိုးမဟုတ်ပဲပြစ်ဒဏ်ကိုအတည်ပြုတာဒါမှမဟုတ်ပြန်စစ်ဖို့ပဲလွှဲပြောင်းတာမျိုးတွေလုပ်လို့ရှိပါတယ်ကယောကကိုဗစ် -19 ကာလအတွင်းကမ္ဘာစီးပွားရေးပြက်ကက်ကြုံခဲ့ရတဲ့2020မှာပြည်ရဲ့စီးပွားရေးဟာ 1.3% ခန့်လုံးပြန်ပြီးဥမော်လာတယ်လို့ဒီကနေ့တနင်္လာနေ့မှာတရုတ်ကထုတ်ပြန်လိုက်ပါတယ်။ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်အနေနဲ့2020ခုနှစ်နောက်ဆုံးသရုပ်တာပတ်မှာ 6.5% ခန့်လုံးစီးပွားတက်လာပါတယ်လို့တရုတ်နိုင်ငံရဲ့စီးရင်အင်သတင်းမှတ်တမ်းအချက်အလက်ဌာနကတနင်္လာနေ့ကထုတ်ပြန်လိုက်တာပါ။ကယောကကြောင့်မျက်နှာဖုံးနှာခေါင်းဆီး mask နဲ့တခြားကာကွယ်ပစ္စည်းတွေလျှက်စစ်ပစ္စည်းတွေမှာမှုတွေတိုးလာတာကြောင့်လို့သုံးသက်သူတွေကဆိုပါတယ်2019ခုနှစ်မှာတရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်ပွားခဲ့တဲ့ကရောဟာကိုဗစ် -19 ကြောင့်တစ်ကမ္ဘာလုံးစီးပွားပြက်ခဲ့ရပေမဲ့တရုတ်တနိုင်ငံတွေကသာဒီအခြေအနေကိုရှောင်ရှားနိုင်ခဲ့တယ်လို့စည်ရင်းတွေကဖော်ပြပါတယ်ထိတ်တဲရောက်တဲ့လွှာတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOE မြန်မာပိုင်းရဲ့2021ခုနှစ်ဇန်နဝါရီလ18ရက်နေ့တနင်္လာနေ့ရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေသတင်းလွှာတွေနဲ့အပတ်စဉ်ခန်းနာတွေကိုစက်တိုင်နားဆင်ရပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာရှာပွားတဲ့တချို့ဖြစ်ရပ်တွေကလို့ရင်သမရသစ်တွေအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်ဟာငြိမ်းချမ်းတဲ့အစဉ်လာတင်ကြတာတရားလည်းဖြစ်ပါတယ်။ဒါပေမဲ့လည်းပုတ်ထိုးနေ့မှာကျင်းပတော့မဲ့ရွေးကောက်ခံသမရအကျိုးဗရန်ရဲ့သမရဂျန်သစ်စာကျင်းဆိုပွဲကတော့တမူထူချနေပါတယ်။ Steve Radish တင်ပြပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြတော့ပါမယ်။အမေရိကန်သမိုင်းတလျှောက်မှာသမ္မတသစ်တဦးကိုအာဏာလွှဲပြောင်းပေးတာဟာအမေရိကန်ဒီမိုကရေစီစနစ်ရဲ့သူမသူရဲ့အကြီးအသေးတစ်ခုဖြစ်ပါတယ်။တခါတလေမှာတော့နိုင်ငံရေးပါတီတစ်ခုကနေအခြားပါတီတစ်ခုကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးတာပါ။မဲဆွယ်စည်းရုံးပွဲတွေမှာခါတီရဲ့ဖြစ်ရပ်တွေပေါ်ပေါက်ပြီးတော့အချိန်နဲ့ရှင်ပြိုင်ခဲ့ရတဲ့ရွေးကောက်ပွဲတွေမှာတော့ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကသမ္မတဒေါ်နယ်ထရမ့်ကို၆ခန်းသူလူအုပ်ကြီးဝင်ရောက်စီးနင်းခဲ့တဲ့အမေရိကန်လွှတ်တော်ရှိအလေကတိတွေပေါ်မှာဇန်နဝါရီလ20ရက်နေ့ကျရင်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျန်းသစ်စာကြေညာတော်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကန့်သတ်ချက်တွေချမှတ်ထားတဲ့အချိန်ကျင်းပတဲ့သမ္မတကျန်းသစ်စာကြေညာပွဲအခမ်းအနားဟာဒီအကြံဖက်မှုတွေကြောင့်ထပ်ပြီးတော့အကျဉ်းယုံကျင်းပဖို့ဖြစ်လာပါတယ်။ George Washington တက္ကသိုလ်ကနိုင်ငံရေးစီမံခန့်ခွဲမှုပညာဌာနညွှန်ကြားရေးမှူး Lara Brown ကအခုလိုသုံးသပ်ပါတယ်
။ Everything that an inauguration is to most
ကျန်းသစ်စာကျင်းပဆိုတာအမေရိကန်ပြည်သူအများစုအတွက်တော့အောင်မြင်မှုရလဒ်ရဲ့အရာတစ်ခုအဖြစ်ရှိနေမှာဖြစ်ပါတယ်။ကျန်းသစ်စာကျင်းပတဲ့နေ့ကလည်းအဲ့ဒီအောင်မြင်မှုကိုကိုးစားပြုလိမ့်မယ်လို့ထင်ပါတယ်
။ကျန်းသစ်စာကျင်းပပွဲအတွက်ဖိတ်ကြားထားသူအရေးအတွက်ကန့်သတ်ထားမှာဖြစ်တယ်လို့တက်ရောက်လာတဲ့ဧည့်သည်တွေကိုလည်းခက်ကြဲကြဲနှိယာချထားမှာဖြစ်ပါတယ်။ကျန်းသစ်စာကျင်းပပွဲနေ့မိန့်ခွန်းပြောပြီးရင်တော့မစ္စတာဘိုင်ဒန်ကအစီအပြအခမ်းအနားကိုကြည့်ရှုမှာပါ။အဲ့ဒီနောက်မှာတော့ Mr. Biden နဲ့အတူသမ္မတဟောင်းတွေဖြစ်ကြတဲ့ Barack Obama, George W. Bush နဲ့ Bill Clinton, Arlington စစ်တင်ကြိုင်းကအညတရစစ်တီဂိုဘိုင်မှာလွမ်းသူပန်ခွဲချမှာပါ။ ကျန်းသစ်စာကျင်းဆိုတဲ့နေ့မှာပန်ဆယ်ဗေးနီးယားလမ်းမကြီးပေါ်မှာအရင်ကလိုလမ်းလျှောက်ကြည့်တဲ့အခါနာတွေကြီးကြီးကျယ်ကျယ်ဖြစ်မှာမဟုတ်ဘူးလို့ဒီဇင်ဘာလမှာမစ္စတာဘိုင်ဒန်ကခန့်မှန်းပြောဆိုထားပါတယ်အဲ့ဒီအစားရုပ်တံတွေကနေ Parade Across America ဆိုတဲ့အစီအစဉ်ကိုပဲထုတ်လွှင့်မှာပါ။အဲ့ဒီအစီအစဉ်မှာတော့နိုင်ငံသားလုံးကကွဲပြားခြားတဲ့လူမှုအတိုင်းအဝိုင်းပေါင်းစုံပါဝင်တဲ့ဖျော်ဖြေတင်ဆက်မှုတွေကိုတွေ့မြင်ရမယ်လို့ကျန်းသစ်စာကျင်းစုပွဲဆိုင်ရာကော်မတီကပြောပါတယ်။သမရသည့်ကျန်းသစ်စာကျင်းစုပွဲနဲ့ညမှာအစဉ်အလာတိုင်းကျင်းပနေကြကာပွဲကိုလည်းမိနစ်90ကြာရုပ်တံအစီအစဉ်နဲ့အစားထုတ်မှာဖြစ်ပါတယ်။ဒီပွဲကိုတော့ကမ္ဘာကျော်ရုပ်ရှင်မင်းသားကြီးတွန်ဖန့်စ်ကအစီအစဉ်မှုအဖြစ်ဆောင်ရွက်မှာဖြစ်တယ်လို့Bruce Springsteen ကနေ Demi Lovato တို့လိုဂီတအနုပညာရှင်တွေကဖျော်ဖြေတင်ဆက်ကြမှာပါ။ကျန်းသစ်စာကျင်းပပွဲနေ့ကိုတားမြစ်ထားတဲ့ကြားကရောက်လာမဲ့သူတွေအနေနဲ့လဲလက်နက်ကင်တပ်ဖွဲ့ရဲ့တားမြစ်မှုနဲ့ကြုံကြမှာပါ။ George Washington တက္ကသိုလ်ပထဝီဝင်ဌာနဥက္ကဋ္ဌဖြစ်တဲ့ Lisa Barton Short ကအခုလိုမြင်ပါတယ
်။ This is also a troubling sign like that we have to send in 15,000
Democracy ကျင်းသုံးတဲ့နိုင်ငံတွေမှာတရားမျှတတကျင်းပခဲ့တဲ့ရွေးကောက်ပွဲအပြီးကျန်းသစ္စာကျေဆွမဲ့နေမတိုင်ခင်မှာချွတ်တော်ကိုကာကွယ်ဖို့အတွက်ဆိုပြီးလူမျိုးရေးအရန်တပ်ဖွဲ့တပေါင်းခွဲလောက်ဆစ်လွတ်ထားရတယ်ဆိုတာကတော့ပြဿနာရှိတယ်ဆိုတဲ့လက္ခဏာပဲလေဒါကတော့မကောင်းပါဘူးရှင
်လီဆာဘတ်တန်ရှော့ဟာလွတ်တော်ရှိက National Mall အမျိုးသားကွင်းမြင်အကြောင်းစာအုပ်ရေးသားခဲ့သူလည်းဖြစ်ပါတယ်ဇန်နဝါရီလ6ရက်နေ့ကလွှတ်တော်အကြံဖက်တိုက်ခိုက်မှုမျိုးထပ်ဖြစ်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ National Mall ပပလဲကိုလည်းတန်စကားရည်နဲ့ကာရန်ထားပါတယ
်။ You know I love to be on the back side of the Capitol looking out across the big expanse of the
ကျွတ်တော်ရဲ့အနောက်ဘက်မှာမျက်စိတစ်စုံတွေ့နေရတဲ့အမျိုးသားကွင်းမြင်မြက်ခင်းမြင်ကြီးကိုကြည့်ရတာကျွန်မတိတ်သဘောကျတယ်လေ။ American ဆိုတာဘသူတွေလဲဆိုတာကိုပြောပြနေတဲ့မြင်ကွင်းတစ်ခုလည်းဖြစ်ပါတယ်။အခုကျန်းသစ္စာကျင်းစုပွဲကတော့အားရစရာကောင်းမှာမဟုတ်ပါဘူး။အဲ့ဒီမြက်ခင်းမြင်ကြီးမှာလူတွေလည်းတိတ်ရှိမှာမဟုတ်တဲ့အတွက်ခြောက်ကန်နေမှာပေါ့ဒါတိတ်ပြီးဝမ်းနေစရာကောင်းပါလေရှင
်လာမယ့်ပုံထုနဲ့နေခင်ပိုင်းမှာကျန်းသစ္စာကျင်းဆိုပြင်းတော့မစ္စတာဘတ်တန်ဟာအမေရိကန်ပြည်တော်စုရဲ့46ရောက်မြောက်သမ္မတဖြစ်လာတော့မှာလည်းဖြစ်ပါတယ်ကျမနှံလောပ
ါကချင်ပြည်နယ်နဲ့နေဆက်ဒေသမှာတရုတ်နိုင်ငံဘက်ကခြံစည်းရိုးကာယံခဲ့ရမှာကြားကန်နေမီအထိရောက်ခဲ့ရကြောင်းမြန်မာအာဏာပိုင်တွေကန့်ကွက်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံဘက်ကပြန်ဆုတ်ပေးလိုက်တဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါတရုတ်နိုင်ငံယူနန်ပြည်နယ်လွမ်းချုံခရိုင်နဲ့မြန်မာဘက်ဗမော်ခရိုင်မိုးမောက်မြို့လွယ်ချင်တဲ့နယ်စပ်ကြားမှာတရုတ်နိုင်ငံကတန်ချန်စီရိုးကာယန်နာမှာတချို့နေရာတွေမှာနှစ်နိုင်ငံကြားကန်နေမီအဖြစ်သတ်မှတ်ထားတဲ့နေရာတွေအထိရောက်ခဲ့ရကြောင်းမြန်မာဘက်ကကန့်ကွက်ခဲ့တာပါနေနမိတ်မှတ်တိုင်အမှတ်49မြင်းဆောင်နှင့်နဲ့မှတ်တိုင်50ကြားဂျာကန်နေမီဖြစ်တဲ့10မီတာအတွင်းပိုင်းမှာတရုတ်နိုင်ငံဘက်ကခြံစည်းရိုးကာယံခဲ့လို့နှစ်နိုင်ငံနေဆက်စာချုပ်စည်းကမ်းတွေအရစာပေးဖို့ကန့်ကွက်ခဲ့ရလို့လဲလွယ်ကျယ်မြို့အုပ်ချုပ်ရေးမှူးဦးရင်မင်းထွန်းက VOA ကိုပြောပါတယ်ဒါပေမဲ့လည်းနှစ်နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့နေမီအတိုင်းတရုတ်နိုင်ငံဘက်ကပြန်ဆုတ်ပေးလိုက်ပြီလို့ပြောပါတယ်ဒီက
တော့နေမိတ်မှတ်တိုင်ရှိတဲ့နေရာကိုခိုင်းရတာပေါ့နော်အမတ်တိုင်ရှိတဲ့နေရာတိုင်းလိုက်တော့သူက10မီတာပြီးမှုတဲ့အတိကိုအဲလိုတော့တော့ကျွန်တော်တို့သူကိုစာနဲ့ကန်ကိုလည်းနှုတ်နဲ့စမ်းကိုလည်းအဲတော့ကန်ကွက်တော့ကျွန်တော်သူတို့အဲ့ဒီဟောက်တဲ့ပြဆုပ်သေးတယ်ပြဆုပ်သေးတယ်
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်ယူနန်ပြည်နယ်နဲ့ဆက်ဆက်နေတဲ့ဒေသတွေမှာလည်းတရုတ်နိုင်ငံဘက်ကနိုဝင်ဘာလကတည်းကခြံစည်းရိုးကာယံနေရာဖြစ်ပါတယ်။တချို့နေရာတွေမှာခြံစည်းရိုးကြောက်တိုင်ကျော်ပြီးကာယံခဲ့လို့မြန်မာဘက်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမျိုးအုပ်ချုပ်ရေးအဖွဲ့တွေနဲ့တရုတ်လင်းချန်ခရိုင်ဒုမျိုးတော်ဝန်အဆင့်တောင်ဝန်ရှိသူတွေနဲ့ဒီဇင်ဘာ22ရက်ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံဘက်ကခြံစည်းရိုးကာယံနေရာဟာကိုဗစ်ကပ်ရောဂါကာလယာယီအစီအစဉ်သာဖြစ်တယ်လို့တရုတ်ဘက်ကတုံ့ပြန်ထားကြောင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမျိုးအုပ်ချုပ်ရေးမှုဦးမွေတို့ကပြောပါတယ်
။လောကကြီးကျင်းစင်ပပျောက်သွားတဲ့အချိန်ကျရင်ဒါတွေပြန်ထုတ်ပေးမယ်လို့ပြောပါတယ်။သူတို့လည်းသဘောပေါက်ပါတယ်တဲ့ဒီဒါတွေကလောက်ကန့်ပြန်ထုတ်ပေးရမှာကြီးတောင်သူတွေကစိုက်ခင်းနေမှာဆိုတာရောက်လာသူတို့ကလာတယ်။နေသမင်းနဲ့ရောက်တဲ့ဆိုတော့ကျွန်တော်တို့ကဤတာနဲ့ကောက်ခွက်လိုက်တာပေါ့။ဆက်ကောတော့သူတို့နောက်ပြန်ထုတ်ပေးတာပေါ့ဒါမျိုးတွေပေါ့
။တရုတ်ဘက်ကခြံစည်းရိုးကာဖို့ခက်ခဲတဲ့နေရာတွေကလွဲလို့နေရာအများစုမှာခြံစည်းရိုးကာနေရပါအရင်ပေါ်မှုမကြာခဏရှိနေရဲ့မြန်မာတရုတ်နယ်စပ်ပြဿနာကိုဖြေရှင်းဖို့နယ်စပ်ဒေသများစီမံခန့်ခွဲရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်1999ကိုလက်မှတ်ရေးထိုးထားတာရှိပါတယ်။ဇန်နဝါရီ17ရက်မှာရောက်လာတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဟာနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံကာကွယ်ရေးဦးစီးချုပ်ဒီလိုထိပ်ပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးစီးပွားရေးနဲ့ငွေကြေးအထောက်ပံ့ကိစ္စတချို့နားလည်မှုစာချုပ်ရေးထိုးခဲ့တယ်လို့နယ်စပ်ဒေသတည်ငြိမ်ရေးပူးပေါင်းလုပ်ဆောင်ဖို့အတွက်လည်းသဘောတူခဲ့ကြတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ
မင်္ဂလာပါရှင် ဒီမိုကရေစီစနစ်စီကိုတွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေးရှိချက်တွေကိုတင်ပြတဲ့တိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်တွေကို VOA ရုပ်သံစီစဉ်တွေမှာထုတ်လည်ပေးနေပါတယ်။မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့ဘာတွေသိထားသင့်ပါလဲ။လက်တွေ့ဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်။ဒီစီစဉ်တွေကို VOA မြန်မာပိုင်းစနေည TV Magazine စီစဉ်မှာအပတ်စဉ်တစ်လှည့်စီတင်ပြပေးနေပါတယ်။ရုပ်မြင်သံကြားနဲ့ DVB ရုပ်သံကားထုတ်လင်းပေးတဲ့အပြင် VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးခြင်းနဲ့တကြိုင်နဲ့ကြည့်ရှုနိုင်တာဖြစ်ပါလိမ့်။ဒီစီစဉ်ကိုစနေညနဲ့တနင်္ဂနွေနေ့ Radio စီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်။ VOA စီစဉ်တွေကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင်။
နေကြဆောက်တာ PGF ကနှုတ်ထွက်စာတင်ထားတဲ့ဘရင်တိုင်းသားအရာရှိ90ကျော်ဟာတမတော်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းပြီးနောက်နှုတ်ထွက်မဲ့အစီအစဉ်ကိုပြန်ရုပ်သိမ်းဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။ဘရင်ပြည်နယ်ထဲမှာတရားမဝင်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ဆက်နေနေတဲ့ဆိုပြီး PGF တပ်ဖွဲ့ခေါင်းဆောင်တွေဖြစ်ကြတဲ့ပုံမူကြီးစောချစ်သူ၊ပုံမူတင်ဝင်းနဲ့ပုံမူမုတ်တုံတို့ကိုနှုတ်ထွက်ဖို့တမတော်ကဖိအားပေးခဲ့တာကိုကန့်ကွက်တဲ့အနေနဲ့ဒီဇင်ဘာ14ရက်နေ့ကရှေ့တောင်တိုင်းစစ်တပ်နာချုပ်ကိုလက်ကျန်းဆောင်တပ်ဖွဲ့အရာရှိ90ကျော်နှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့တစ်ပတ်ထဲမှာပဲတမတော်ရာရှိသူနဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်နှုတ်ထွက်စာတင်ထားတာကိုပြန်ရုပ်သိမ်းဖို့ပြင်ဆင်နေကြောင်း BGF ပြန်ကြားရေးရာရှိပုံမှုနိုင်မောင်စောကပြောပါတယ်
။ကျွန်တော်တို့ဒီနှုတ်ထွက်စာပြန်ရုပ်သိမ်းမယ်လို့ရှိရတယ်။ဒါရှိကြတယ်မှာပေါ့။ဘုရားမေတဲ့ပုံမှန်တိုင်းနဲ့ပြန်နေပါ
BGF ရာရှိတွေနှုတ်ဆက်စာတင်ထားတာကိုပြန်ရုပ်သိမ်းမဲ့ကြောင်းအဖွဲ့ရဲ့ထိတ်တန်းကောင်းဆောင်ဘုံမူကြီးစောချစ်သူကလည်းသတင်းမီဒီယာတချို့ကပြောဆိုထားပါတယ်။ဒါပေမဲ့လည်းဘုံမူကြီးစောချစ်သူအပါအဝင်ထိတ်တန်းတမှု၃ရောက်ကိုထွက်ဖို့တမတော်ကဖိအားပေးထားတဲ့ကိစ္စပြည်လည်မှုရရှိဖို့ကတော့ဆက်လက်ညှိနှိုင်းရအောင်မှဖြစ်ကြောင်းလဲ BGF အဖွဲ့ရဲ့ပြန်ကြားရေးရာရှိဘုံမူနိုင်မောင်စောကပြောပါတယ်
။ဘုံပြည့်စည်တဲ့လမ်းကြောင်းတော့မရှိတော့ဘူးထင်ပါရော။ဒါအကောင်းဆုံးတစ်ခုကတော့လည်းနည်းနည်းတော့ပတ်သက်လေဒီတမတော်ဘက်ကလည်းအခြေခံတည်ဆင်းခံတယ်လို့ကျွန်တော်တို့ကလည်း
ကြရင်ပြည်နယ်ထမ်းမှာကာစီနိုလောင်းကစားရုံနဲ့ဥပဒေမဲ့လုပ်ရတွေကြီးစိုးနေတဲ့ဆိုပြီးသတင်းတွေထွက်လာခဲ့တဲ့ရွှေကုတ်ကူစီမံကိန်းမှာဒေသခံ BGF တပ်ဖွဲ့တွေပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုပြီးတော့ဇင်နစ်ဆန်ပိုင်းတို့က BGF ခေါင်းဆောင်၃ဦးဖြစ်တဲ့ဘုံမူကြီးစောချစ်တူ၊ဘုံမူစောတင်ဝင်း၊ဘုံမူစောမုတ်တုံတို့ကိုတပ်မတော်ခေါင်းဆောင်တွေကနေရထူးကနေနှုတ်ထွက်ဖို့ဖိအားပေးခံခဲ့ရတာပါထိုက်တန်တပ်မှုတွေဖိအားပေးနှုတ်ဆက်ခိုင်းခဲ့တာကြောင့်တပ်ဖွဲ့ဝင်တွေကြားမကျေနပ်မှုတွေပေါ်ပေါက်နေရတယ်လို့လည်းအမည်မဖော်လို့သူ BGF တပ်မှုသူကပြောပါတယ
်။ဒီစားဒီလိုလူကြီး၃ယောက်ကထွက်ခဲသူ့အောက်ကလူတွေကမကျေနပ်မလဲ။တကယ်လို့ထွက်ခဲအကိုလို့ထွက်မယ်။အဲ့ဒီလူကပြင်းနာတာပေါ့လေ။အကိုလို့ထွက်လာလူကြီးတွေကလည်းမပြေထွက်ကြအောင်။ဒီဝါရေးစာတတ်တဲ့၃ယောက်ကထွက်ခဲတာအဲ့ဒီလူမျိုး
။နေချာဆောက်တဲ့အရာရှိတွေအစုလိုက်ပြုံလိုက်နှုတ်ဆက်စာတင်ခဲ့ပြီးနောက်ဇန်နဝါရီလ15ရက်နေ့မှာပဲတမတော်အမှတ်လေးစစ်စင်ရေးအထူးဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးအောင်စုဦးဆောင်ဖွဲ့ကနေမြန်ကြီးမှုဒေတာမှာ PGF ခေါင်းဆောင်တွေနဲ့တွေ့ဆုံညှိနှိုင်းဆွေးနွေးခဲ့တာပါ။တမတော်သတင်းမှပြန်ကြားရေးဖွဲ့ဗိုလ်ချုပ်စော်မင်းထွန်းကတော့တရားမဝင်စီးပွားရေးလုပ်ငန်းတွေမှာ PGF ခေါင်းဆောင်တွေပတ်သက်ဆက်နွယ်နေတာတွေရှိနေတဲ့အတွက်သတိပေးသားမြစ်တာဖြစ်ကြောင်း VOA ကိုပြောဆိုထားပါတယ်။တရားမဝင်စီးပွားရေးလုပ်ငန်းတွေပေါ်မြန်မာအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလှုပ်လှချိန်မှာပဲဆိုင်းနိုင်ငံနဲ့နယ်စပ်ကရင်ပြည်နယ်ထဲမှာတရုတ်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံတည်ဆောက်နေတဲ့ရွှေကုတ်ကူမြို့သက်စီမံကိန်းဟာတရုတ်နိုင်ငံကအကောင့်တဲပေါ်နေတဲ့ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်မှုမရှိကြောင်းပြီးခဲ့တဲ့နှစ်မှာပဲတရုတ်နိုင်ငံကပြောဆိုခဲ့တာပါတရုတ်နိုင်ငံအနေနဲ့နိုင်ငံခြားကလောင်းကစားလုပ်ငန်းတွေမှာယင်းဤမြှုပ်နှံထားတာတွေကိုခွင့်ပြုပြုကြောင်းလဲရန်ကုန်မြို့ကသရုပ်တန်ရုံးကနေကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဖီအာဂျီကျိုင်းသားလက်နက်ကိုင်ဖတ်တခုဖြစ်တဲ့ UWSA Water ဖွဲ့ထိန်းချုပ်ရာဒေတာမှာကိုဗစ်ရောဂါပိုးကူးစက်သူလူနာသစ်တွေတိုးလာနေချိန်မှာပဲ NDAA လက်နက်ကိုင်အဖွဲ့ထိန်းချုပ်ရာမိုင်းလာမြို့မှာတော့ကန့်တတ်မှုတွေဖြေလျှော့ဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကျောင်းနိုင်ငံနဲ့နယ်စပ် UWSA Water ဖွဲ့ထိန်းချုပ်ရာဒေတာမှာဇန်နဝါရီလ17ရက်နေ့အထိ COVID-19 ပိုးတွေ့လူနာ153ဦးရှိရာက18ရက်နေ့မှာပိုးတွေ့လူနာ299ဦးအထိတိုးလာတာပါ တခွဲဆန်းသက်စစ်ဆေးမှုတွေတိုးမြင့်ဆောင်ရွက်လာရကတပတ်အတွင်းယောဂဘိုးရှိသူအတည်ပြုလူနာ146ဦးထပ်မံတွေ့ရှိခဲ့တာလို့လဲ UWSA လာရှုစစ်ဆန်ရေးယုံတာဝန်ကဦးညီရန်က VOA ကိုပြောပါတယ်
ဒီတလောပေါ့နော်ကျွန်တော်တို့ဒီဒီဘီနယ်လုံးအတိုင်းအတာအနေနဲ့ဒီနမူနာတိုးဖတ်တွေအဲအားလုံးစစ်နေတဲ့အခါကျတော့စစ်တဲ့လူများလာတာနဲ့အများဒီတွေ့ရှိမှုကလည်းအဲနည်းနည်းတက်လာတာပေါ့နော်အဲမနေ့ကအထူးဆိုရင်တော့စစ်တဲ့လူက3ဒိန်းနီးလောက်တောင်ရှိပြီလေနော်ကျွန်တော်တို့ဒီဘီနယ်ရဲ့တဝက်နီးနီးလောက်စစ်တော့ပြီးသွားပြီပေါ့နေ့စဉ်နဲ့အများလည်းစစ်စစ်မှုတွေလုပ်နေတယ်နော်ပြီးတော့လည်းဒီဟို negative ပြန်ပြတဲ့လူတွေပေါ့စေယုံစင်ပြီးတဲ့လူတွေလည်းအယောက်50ဝန်းကျင်တော့ရှိပြီဆိုတော့ကျွန်တော်တို့တော်တော်ထိန်းနိုင်တဲ့အခြေအနေမှာရှိနေပါတယ်နော
်ဝါချီသားမှာဒီဇင်ဘာလ15ရက်နေ့ကပထမဆုံး COVID-19 ရောဂါပိုးတွေ့ရှိတာဖြစ်ပြီးအခုချိန်ထိတော့သေဆုံးသူမရှိသေးကြောင်းပြောပါတယ်လောလောဆယ်မှာတော့ COVID-19 ရောဂါကိုထိရောက်စွာကာကွယ်နိုင်ဖို့အတွက်ပန်ဆန်းမြို့မှာဒီလ6ရက်နေ့ကစထုတ်ပြန်ထားတဲ့အသွားအလာကန့်သက်တားမြစ်ချက်ကိုလည်းဒီလကုန်အထိတည်တံ့တိုးထားပြီးဒေသခံတွေအနေနဲ့ရောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လည်းပန်ဆန်းမြို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကသတိပေးထားပါတယ်ဝါဒေတာနဲ့ဆက်ဆက်နေတဲ့မိုင်းလာဒေတာလိုလူတီများတဲ့အထူးဒေတာလေးမှာတော့ဒီဇင်ဘာလ20ရက်နေ့မှာကိုဗစ်ရောဂါပိုးကူးစက်သူစတင်တွေ့ခဲ့ပြီးနောက်မြို့တော်မိုင်းလာကိုဒီဇင်ဘာလ25ရက်နေ့ကစပြီးတွာလာလှုပ်ရှားမှုတွေကန့်သက်တားမြစ်ခဲ့ပေမဲ့ဒီတစ်ပတ်ထဲမှာပဲပြန်လည်ရှော့ပေါပေးဖို့စီစဉ်ထားကြောင်းသတင်းထုတ်ပြန်ထားပါတယ်လက်တလောကန့်သက်ထိန်းချုပ်ထားတဲ့အခြေအနေကိုတော့မိုင်းလာမြို့မှာလှုပ်လှုပ်ကင်နေသူတဦးကအခုလိုပြောပါတယ်
မိုင်းလာမှာတကယ်ဘာမှပြင်လုံချုံတယ်အခုလာလာဆိုအကုန်လုံးလောက်တာလောက်တောင်းတာလာဘာမှမဖြစ်နေလာလာဆိုအကုန်တိတ်တာလေဒါပေမဲ့ PC မှာလောက်ဆိုပြောတာဒါကပြင်မှာဆိုတော့မစက်တီးရနေမှာအတူတူပဲဒီလိုလိုပြထားတယ်ဘာမှအဲ့ဒါတော့မတိတ်ချားရလို့အတန်းကတပတ်ပြထားတယ်တော့ကြာတာ5ရက်လောက်ပဲပြောတာ
မိုင်းလာအထူးဒေသမှာကိုဗစ်ရောဂါကာကွယ်တားဆီးထိန်းချုပ်ရေးအတွက်ပြည်နိုင်ငံကကျန်းမာရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေပြီးဒေသခံ8000ကျော်ကိုတခွဲစစ်ဆေးထားကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ဒီလ14ရက်နေ့ကတော့ဝါဒေသမိုင်းဖြံမြို့ Secret ဆက်ယုံကလုံသား150ကျော်ကိုဝါဒေသမှာစစ်ပြီးနေရက်ပြန်ပို့စဉ်မှာမိုင်းလာဒေသမှာပိတ်မိနေခဲ့ပါတယ်။ဒီလ18ရက်နေ့မှာကျိုင်းတုံခရိုင် COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးကော်မတီကနေရက်ပြန်ပို့နိုင်ရေးစီစဉ်ပေးခဲ့တယ်လို့ဒေသခံအာဏာပိုင်တွေကလည်းဒီလိုပို့ဆောင်ရမှာကြားဝင်အကြောင်းကြားဆောင်ရွက်ဖို့တိုက်တွန်းတာတွေရှိခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်။နိုင်နိုင်ရဲ့အလဲပိုင်းသမုတ်ပရကန်ခရိုင်မှာလောင်းကစားလုပ်နေကြတဲ့မြန်မာနိုင်ငံသား12ယောက်ကိုအာဏာပိုင်တွေကဖမ်းဆီးပြီးကိုဗစ်ကပ်ရောဂါကာလစီကံချိုးဖောက်မှုနဲ့အရေးယူလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ဘန်ကောက်မြို့တောင်ဘက်သမုတ်ပရကန်ခရိုင်ဘန်ဖီမြို့ကရပ်ကွက်တစ်ခုမှာမြန်မာနိုင်ငံသားတချို့လောင်းကစားလုပ်နေတဲ့အကြောင်းဒေသခံတွေရဲ့သတင်းပေးတိုင်ကြားချက်အရနယ်မြေခံရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။မနေ့ညပိုင်းကရဲအင်အား50လောက်နဲ့ဝင်ရောက်ဖမ်းဆီးခဲ့ပြီးတဲ့နောက်ကက်ယောဂါကာလလူစုလူဝေးမလုပ်ဖို့စီကံချက်ကိုချိုးဖောက်မှုနဲ့အရေးယူခဲ့ကြောင်းကိုလည်းထိုင်းသတင်းတွေကအာဏာပိုင်တွေကိုကိုးကားပြီးဖော်ပြကြပါတယ်။ဖမ်းဆီးခံရသူတွေထဲမှအမျိုးသမီး3ဦးပါဝင်ကြောင်းကိုလည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။များ7နှစ်လောက်မှာတဲ့ဒီလောင်းဝကနဲ့ဝင်နေလေရဲတွေပေါ့နော်သူတို့ဝင်ပြီးတော့အမှအပမတ်နံပါတ်နံပါတ်6ပေါ့ပန်ချလောင်ဆိုတဲ့အဲတမ်းပေါ်ပန်ချလောင်မှာသူတို့ဝင်စစ်တာစစ်တဲ့အခါကျတော့မှအဲဒီသူရကမျိုးသားက9ယောက်နဲ့အမျိုးသမီး3ယောက်ပေါ့ရှူပြောင်းလို့တမားရေပေါ့နော
်
သူတို့ကဟိုပေါ့ဟိုအမကစားနေအောင်မှာရေသူအဲဒီကစားနေတဲ့ပစ္စည်းတွေအတူမိတယ်တဲ့ဒီလိုမျိုးစစ်စင်ရေးလောက်တာကတော့ဒီကိုဗစ်19ရောဂါဟိုမပြန်ပွားရေးနဲ့ပတ်သက်ပြီးတော့သူတို့ဟိုလိုက်ပြီးတော့စစ်ဆေးတဲ့အဲဒီ process ပေါ့နော်အဲဒီ process မှာဝင်ပြီးစစ်တုံးအဲလိုအော်မိရပေါ့ဒီအရေးပေါ်ဒီတိအရေးပေါ်ထုတ်ပြန်ကြရတော့လက်ပြီးတော့စစ်ပြီးရမိရပေါ့သူတို့အခုဘန်ပလီလေအဲ့ဒီဘန်ပလီဟိုရဲစခန်းနေပြီးတော့တကယ်လို့လုတ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးအမှုတရားဆွဲမှာပေါ့
ကယောဂါကာလမှာလူစုလူဝေးနဲ့လောင်းကစားတဲ့လုပ်ရဲကြောင့်ယောဂါကူးစက်နိုင်တာကြောင့်ဆိုပြီးထိုင်းရနာပိုင်တွေကပြင်းပြင်းထန်ထန်အရေးယူနေတာပါကပ်ဘေးကာလထိုင်းနိုင်ငံမှာလောင်းကစားလုပ်တာကိုတားမြစ်ထားပြီး Sika chopo de Durigo, time pen with Liz on it. Then we got a mizon town and Nanitile, a pit and Sakan Bogu, Uri Topian Havare, Tajangle, Tanang Ayam, Yamanang and Dari in Nine, Kayoga Kala, Topian Hare, Sika Nego, Lina, Bulua de Lule, Lotamaye, Losha, Umi Uba, Piopiavare.
Timaro, Guaro, Namadegaro, Yoga Nepate, Society Senator. อ่าอี้บ่อเมนทุกอย่างเต็มมาดูมาสู้อ่ะอูปะเนี่ยเนี่ยจะไปเจอราบิดาเลยอะกูดีสมุปราการโนสมุปราการโนสุเรเนียเนี่ยดาเรียดูอเนียเนี่ยมีได้มาฟังเนี่ยเลยสุรุเมียเอาเลยตัวเจอราบิดาเลยโอเคดาวรออูกว่ารออูมีมาชื่อเดอานาบันนี่ทุกอย่างนะรู้อสุยาทุกอย่างนะรู้อกูเจมารอเนี่ยเลยนาสันเดนาบ่เนาะที่ทาเดนาบ่อืมที่ลองซาดาเตียมวยอูที่ชาเดมาตีกาลามาดูมาสู้อ่ะอูเยอะเจมามาเจมารอ
อารมณ์ทำไมเลือดเทาตรีทารอช่างมาบ่เนาะเวชนอดีอารมณ์ตรีทารอต้องดูแลชีวิตมาโควิดกับโยกาจ้าวตีสองตัวคนเสียอุณหภูมิกูเสียตัวตีบิลูน่าแต่ตอนนั้นทางเจ้าเราที่สิลาเร่ไทยนั่งมาปีเกเรล่าเลยก็สั่งลูกกูเสียมือเดียวจะจบยังตัวสิเกเรเทมาเนี่ยมาเชื่อเจ้าลูกตมารีเอ็มยาจูปาวินีลาบ้ามันนี่ร้องอะไรสมมติสักคนเขยายเนี่ยมาเวกูเสียตัวต้องยังเสียชีวิตมาในงานจ้าลูกตมารีเนี่ยชอบเสียกูปาวินจ้าว ไทยในงานโควิด-19กู้เสียโยกากับเวทีเพื่อยิ้มมันขึ้นเว็บมือโบโฮทานากาเลยแต่เรียนทบทวนหาบาร์เลยที่ด้วยในงานจ้าตาเชื่อเจ้าลูกตมารีสู้วินิทยานิยาริมาที่นี่จะเจ้าส่งจีสิสินิบาร์เลยเช่นจะมาไหมมาท่านจะมาในจ้าตาในเรียนเป็นปุ่นหรือเปล่าวิวเอเมริกันแต่ยังรีดูในยุคนี้แต่จ้าสิสินิกูอเมริกันพิจารณาว่าเช่นในมิโรกันนี่เปล่าทุเรียนเป็นหรือเปล่า อเมริกันพิจารณาว่าโควิด-19โยกากู้เสียเพียงความมุ่งเยี่ยมวัชินิจ้าววิวเอเรดิโอเนี่ยยุติการสื่อสารกูอยากยิ่งป้องกันเพียงเพื่อทุเรียนเป็นหรือเปล่าเรดิโอสื่อสารกูไม่ได้ช่องไหนกันในคนไหนที่เนี่ยงานก้อนไหนกันในเส้นไหนที่เช่นนี้มาเว้ทุเรียนเป็นหรือเปล่าเยี่ยมยังแต่จะสื่อสารกูรอในเส้นงานคนไหนกันในคนไหนกว่าที่ป้องกันเสียเพียงทุเรียนเป็นหรือเปล่าวิวเอเรดิโอเรื่องจริงกู Video Facebook
အနာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညီညွတ်ရေးအစိုးရတရဖွဲ့စည်းမဲ့ဆိုပြီးရွေးကောက်ပွဲဝင်ခဲ့တဲ့တိုင်းရင်းသားနိုင်ငံရေးသမားတွေနဲ့တွေ့ဆုံဖို့ကြိုးပမ်းနေပေမဲ့အခြေအနေဖြစ်စရာတွေကြုံနေရပါတယ်။ညီညွတ်အောင်ကြိုးပမ်းဖို့ရည်ရွယ်ထားတဲ့အတိုင်းမဖြစ်ရတာပါကြောင့်ပါလဲ။သဘောထားကွာဟာချက်တွေကိုဘယ်လိုကြော်လွှမ်းမလဲဆိုတာတွေကိုတော့ဒီတစ်ပတ်ရဲ့သတင်းတော ဖို့ပါတီအစင်းမြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာဒီနှစ်ဦးမှာတချင်းပြည်နယ်မွန်ကယားနယ်ရှမ်းပြည်နယ်တွေကတိုင်းရင်းသားပါတီတွေရဲ့ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဖို့လှုံ့ဆော်ခဲ့တာပါဆွေးနွေးမှုတွေလုပ်ဖို့ကြိုးစားပေမဲ့နေရာရွေးချယ်မှုအဆင်မပြေတာတက်ဆိုင်ရာတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးတာတွေမလုပ်ဘဲရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ပဲတွေ့ဆုံတာတွေပဲလုပ်တာကြောင့်တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးလေလာတုံ့တက်သူတွေဘက်ကညီညွတ်ရေးအစိုးရဖော်ဆောင်ဖို့ NLD ပါတီမှာတကယ်စိတ်ဆန္ဒရှိရလားလို့မေးခွန်းတွေထုတ်လာကြတာပါဒီတစ်ပတ်ထဲမှာပဲကယားပြည်နယ်မှာကယားဒီမိုကရေစီပါတီနဲ့တွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့လည်းတွေ့ဆုံမဲ့နေရာရွေးချယ်မှုအဆင်မပြေလို့အစီအစဉ်ပြတ်ခဲ့ရပါတယ်ကယားဒီမိုကရေစီပါတီအတွင်းရေးမှူးခူးတဲရဲကတော့တိုင်းရင်းသားတွေနဲ့အာနာယ NLD ပါတီကြားမှာကွာဟာချက်တွေကြီးကြီးမားမားရှိနေတာကိုပြသရာရောက်တဲ့တာဒကတစ်ခုအနေနဲ့တုံ့တက်ပါတယ
်။ညီညွတ်တဲ့အစိုးရတကယ်ဖွဲ့ချင်တဲ့တကယ်လက်တွေ့အကောင့်ထဲပေါ်ချင်တဲ့ဆိုလို့ရှိတော့သူတို့ရဲ့မဟာဗျူဟာတွေကပို့တော့ဒါပြုပြင်ဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။တိုင်းရင်းသားတွေနဲ့ပတ်သက်တော့ဒါတိုင်းရင်းသားတွေနဲ့လည်းတတ်တိုက်စီတီလေးရှိဟုတ်ရှိလို့လေလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒါကျွန်တော်တိုင်းရင်းသားတွေလို့ပြောတဲ့နေရာမှာတိုင်းရင်းသားပါတီတခုထဲမဟုတ်ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတယ်။တိုင်းရင်းသားပါတီရှိတယ်။နောက်ပြီးတော့တိုင်းရင်းသားထဲမှာတော့မှဒါတိုင်းရင်းသားလူမျိုးစုကောင်းဆောင်တွေရှိတယ်။အဲစပီကျူးမှုအဖွဲ့တွေရှိတယ်။အဲ့လိုလူတွေနဲ့ဒါတိတိကျကျညနေဆွေးနွေးပြီးတော့မှလုံနိုင်လောက်သွားပြီးတော့ဟိုရှင်းနိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ်။
ကျွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဒ ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိတဲ့အကြောင်းနိုဝင်ဘာမှာကမ်းလှမ်းထားပြီးနောက်ပိုင်းအခုလိုတွေ့ဆုံဆွေးနွေးတာတွေဖြစ်လာတာပါ။ကိစ္စုံဆွေးနွေးမှုတွေလုပ်တဲ့ NLD အစိုးရကိုယ်စားလှယ်အဖွဲ့မှာပါတီခေါင်းဆောင်ပိုင်းတွေဖြစ်တဲ့ဒေါက်တာအောင်မိုးညိုဒေါ်နန်းခင်ထွေးမြင့်ဦးအင်တုံကာနော်ဆန်တို့ဦးဆောင်ပါဝင်ထားပါတယ်။အဲ့ဒီကိုယ်စားလှယ်အဖွဲ့ဟာပါတီဗဟိုအလုံးမှုဆောင်အဖွဲ့ရဲ့တာဝန်ပေးချက်အရသွားရောက်တွေ့ဆုံတာဖြစ်ပါတယ်။ဒီလိုမအောင်မမြင်ဖြစ်နေပေမဲ့လက်ရှိအာဏာရပါတီဘက်ကတော့ရည်ရွယ်ချက်ချင်းကွာဟမှုရှိတာနဲ့အခုလိုတွေ့ဆုံဆွေးနွေးမှုမဖြစ်တာဖြစ်ပေမဲ့ရည်ရွယ်ချက်ချင်းတူညီသူတွေနဲ့ဆက်လက်လှုပ်ဆောင်မယ်လို့ပါတီပြောရေးဆိုခွင့်ရဗဟိုကော်မတီဝင်ဒေါက်တာမျိုးညွန့်ကပြောဆိုထားပါတယ်။
ကျွန်တော်ကအင်ရှင်အနေနဲ့ကျွန်တော်မြန်မာဒီမိုကရေစီအဖွဲ့ချုပ်ရုံးကိုဖိတ်ကြပါလေ။အဲ့ဒါကဒီအင်ရှင်ရုံးကိုမလာလို့ပါဘူး။တခြားနေရာဦးပဲလာနေပါလေဆိုတော့ဘာတော့အဲ့ဒါရဲ့ကိုယ်ပါရွေးချယ်ခွင့်ပါလေခင်ဗျာ။ဒါတော့ကျွန်တော်တို့ဖိတ်ကြတာကိုမလာတဲ့အတွက်ကျွန်တော်တို့စိတ်ဆုံးချင်မှုမဖြစ်ပါဘူး။မဖြစ်တဲ့အတွက်ကျွန်တော်တို့လည်းဝန်းနေပါလေ။ဆိုတော့လေကျွန်တော်တို့ကြီးရဲ့ချက်ချင်းဒီရောတိုင်းမှာနိုင်ငံရေးပါတီများနဲ့စိတ်ဆုံးချင်မှုရကြိုးစားနေခြင်းဖြစ်ပါလေ။ကြီးရဲ့ချက်ချင်းကွာမှုရှိတာနဲ့ညခုလိုသိဆုံးဆွေးနွေးမှုမဖြစ်တာတွေလည်းရှိတာနဲ့လို့ကျွန်တော်ဟောပါပါတ
ယ်။ NLD ပါတီဥဆောင်တဲ့အစိုးရရဲ့ပြီးခဲ့တဲ့9နှစ်တာကာလမှာလည်းရည်ရွယ်ထားသလိုလက်နက်ကင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေမှာတိတာမြင်တာအောင်မြင်မှုမရဘူးလို့ဝေဖန်တာတွေရှိခဲ့သလိုတိုင်းရင်းသားဒေသတွေမှာအခြေအတင်ဖြစ်စရာအဖြစ်ပြက်တွေနဲ့ကြုံခဲ့ရပူပါတယ်။တိုင်းရင်းသားတွေနဲ့ဆက်ဆံရေးမှာထိလွယ်ခိုက်လွယ်အခြေအနေတွေရှိနေတာကြောင့် NLD ပါတီအနေနဲ့တတိထားစရာတွေရှိတယ်လို့လည်းအကဲခတ်တွေကထောက်ပြနေကြတာပါ။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ NLD ပါတီကရည်ရွယ်ထားသလိုအမျိုးသားညီညွတ်ရေးရဖို့အခုထပ်ပို့ပြီးအလေးနဲ့စူးစမ်းရလိမ့်မယ်လို့ထောက်ပြသွားပါတယ
်။အမျိုးအမြင်ရှိရှိအညီနိုင်ဆွေးနွေးတာတွေကိုခရီးရအောင်မလုပ်နိုင်ဘူးဆိုရင်ခုနဟလာ2020လွန်ဖွဲ့စည်းမဲ့အစိုးရမှာအမျိုးသားညီညွတ်ရေးဆိုတဲ့တွင်ပြည်လက္ခဏာဟာပျောက်ဆုံးသွားပါလေ။အဲဒီလိုပျောက်ဆုံးသွားတဲ့အကျိုးဆက်အနေနဲ့ကတော့ကျွန်တော်တို့ဟာဒါမဲ့9နှစ်ကာလအတွင်းမှာလည်းဟိုရေးချမ်းရေးလုပ်ငန်းစဉ်မှာအကြီးတိုင်းဆွေးနွေးရတာတွေပို့ပြီးတော့ခက်ခဲကြံ့ကြာလာနိုင်ပါတယ်။နောက်ပြီးတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းပေါ်မှာယုံကြည်မှုတည်ဆောက်ရေးတင့်ကြရေးလုပ်ငန်းစဉ်တွေကလည်းပို့ပြီးတော့ကြံ့ကြာလာနိုင်တယ်လို့မြင်ပါတယ်။အဲဒီအတွက်ကြောင့်မလို့ဟာလက်ရှိအာဏာရပါတီခေါင်းဆောင်နေနေတဲ့ဒီကိစ္စတွေကိုအမျှော်အမြင်ရှိရှိဆန်းစစ်သုံးသပ်ပြီးတော့တိုင်းရင်းသားတွေနဲ့ဒန်းတူရည်သူညီတိုင်းဆွေးနွေးအဖြစ်ရှာနိုင်ဖို့အဲ့ဒီကနေတဆင့်အမျိုးသားညီညွတ်ရေးအစိုးရပုံစံကိုဖော်ဆောင်နိုင်ဖို့ဥတည်တဲ့နယ်လို့မြင်ပါတယ
်။နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းရင်းသားပါတီ48ပါတီနဲ့ဆွေးနွေးဖို့ဖိတ်ခေါ်ခဲ့တာပါ။ကျွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ကချင်ပြည်နယ်မှာတွားရောက်တွေ့ဆုံခဲ့သလိုမူညီညွတ်ရေးပါတီနဲ့တွေ့ဆုံဖို့မွန်ပြည်နယ်ကိုရောက်ရှိချိန်မှာတွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြက်ခဲ့ရပါတယ်။တီဘောမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းလဲဖြစ်နိုင်ငံရေးလေလာတုံးသက်သူဦးရဲထွန်းကတော့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့မဟာမိတ်ဖွဲ့မယ်ဆိုရင် NLD ပါတီအနေနဲ့တတိထားချင်းကပ်စရာတွေရှိနေတယ်လို့သူကရှုမြင်ပါတယ်
။အမှားဆုံးသူတွင်မှာခုနသူတို့ပြောလိုက်တဲ့ကိစ္စဟာဘာလို့ဆိုလိုတာလဲဆိုတဲ့ဟာကိုရှင်းရှင်းလင်းလင်းသူတို့ဟာဖြစ်တဲ့နည်းပြီးရင်အဲ့ရှင်းလင်းနဲ့ရှင်းရှင်းလင်းလင်းရှိလက်ရှိတဲ့เนาะသူရဲ့မူဝါဒသူရဲ့မူဝါဒသူဖြစ်ချင်တဲ့ရည်ရွယ်ချက်ကိုကျွန်တော်တို့တိုင်းသားပါတီကိုသွားပြီးတော့ဆွေးနွေးတဲ့အခါမှာနိုင်ငံရေးပါတီကိုပဲဆက်သွယ်ပါအဲဒါဒါ NLD ဘက်ကဆောင်ရွက်တင်တာပေါ့တိုင်းသားတွေဘက်ကကြတော့လဲနားလည်ရမှာကအခုဟိုလုပ်နေတဲ့ဆွေးနွေးပွဲတွေဟာเนาะညီညွတ်ရေးအစိုးရဖွဲ့ဖို့အတွက်ဖြစ်တယ်ဒါကြောင့်မလို့လမ်းစဉ်ကိစ္စတွေညဉ့်ညံရေးကိစ္စဘယ်လိုသွားမလဲဖွဲ့စည်းပုံပြင်ဆင်ရေးဘယ်လိုသွားမလဲဆိုတဲ့ကိစ္စတွေကိုမပြောဘဲနဲ့ NLD ကဖော်ဆောင်မဲ့เนาะ NLD ကပြည်သူလူထုကိုဂရိကိဝတ်ပေးထားပြီးတဲ့အခါကျတော့သူအစိုးရကဖော်ဆောင်မဲ့ဓာတ်တွေကိုသဘောတူနိုင်မတူနိုင်เนาะဆိုတဲ့ဟာကိုပဲစဉ်းစားပြီးတော့သဘောတူနိုင်နေဆိုရင်တကယ်လို့ကန့်လန့်မယ်ဆိုရင်ပါဝင်နိုင်တယ်ပေါ့မပါဝင်နိုင်ဘူးဒါကိုကျွန်တော်တို့ဟုတ်တယ်ပြီးတော့ဆွေးနွေးတင်မယ်လို့ထင်ပါတယ
် NLD ပါတီရဲ့ပြီးခဲ့တဲ့တက်တွန်းတွင်းမှာတော့ချင်းတိုင်းရင်သားဦးဟင်နရီဘင်ဒီယူကိုဒုတိယသမ္မတတာဝန်ပေးခဲ့တာတိုင်းရင်သားရေးရာဝန်ကြီးတွေခန့်အပ်တာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လည်းလက်တွေ့မှာတိုင်းရင်သားတွေအရေးဆောင်ရွက်မှုတွေအပေါ်မေးခွန်းထုတ်စရာတွေရှိတာကြောင့် မကြခင်အစိုးရတဲ့အနေနဲ့ဖွဲ့စည်းတဲ့အခါတိုင်းရင်းသားတွေကိုစားပြုနိုင်မဲ့သူတွေဘလောက်ထိပါဝင်လာမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေတဲ့အကြောင်းဒီတစ်ပတ်သတင်းထောက်မှတ်စုကနေတင်ပြပေးလိုက်ရပါတယ်ရှင်ကျွန်မမိခါပါ
တော်ရရှင်များရှင်ကျွန်မတင်ကီထိုက်ပါအမေရိကန်လွှတ်တော်အဆောက်အအုံမှပြီးခဲ့တဲ့သတင်းပတ်တွေအတွင်းသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေသွေးတွေတန်ယူစူပူအောင်ကြမှုဖြစ်ခဲ့တာကြောင့်သမ္မတထရန့်ရဲ့စီးပွားရေးအဖွဲ့နဲ့ချုပ်ဆိုထားတဲ့ကန်ထရိုက်တွေအလုံးကိုဖျက်သိမ်းမဲ့အကြောင်းနယူးယောက်စီးတီးကကြေညာခဲ့ပါတယ်သမ္မတထရန့်ရဲ့သားဖြစ်သူအဲရစ်ထရန့်ကတော့ဒီကြေညာချက်ကိုကန့်ကွက်ရှုတ်ချလိုက်ပြီးရင်ဆိုင်တုံ့ပြန်သွားမယ်လို့ပြောဆိုထားပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်ဒေါ်နယ်ထရန့်ရဲ့မိုးရက်မြေနယူးယောက်စီးတီးကထရန့် organization နဲ့ချုပ်ဆိုထားတဲ့ contract အလုံးကိုဖျက်မဲ့အကြောင်းမြို့တော်ဝင် D. Blasio ကကြေညာခဲ့တာပါမြို့တော် Washington DC က Congress အဆောက်အဦမှာရွေးကောက်ခံသမ္မတ Joe Biden ကိုလွှတ်တော်ကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်အတွင်းထရန့်ထောက်ခံသူတွေဝင်ရောက်စီးနှင်းတာကြောင့်လူသေဆုံးဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်ဘလို့ပုံစံမျိုးဘလို့နီလန်းမျိုးဘလို့လောက်ရံမျိုးနဲ့မှခွင့်လွတ်နိုင်စရာမရှိတဲ့ဒီဖြစ်ရက်နဲ့နယူးယောက်မြို့ကပတ်သက်မှာမဟုတ်ဘူးလို့မြို့တော်ဝင်ဘီလ်ဒီဘလက်စီယိုကဇန်နဝါရီလ23ရက်နေ့ဗုဒ္ဓဟူးနေ့ကတရားဝင်ကြေညာချက်ထုတ်ခဲ့တာပ
ါ President United States directed a mob against the United States Capitol against the Congress while it was
ချီကဥပဒေနဲ့အညီတရားဝင်ရွေးကောက်ခံကိုယ်စားလှယ်မဲရီကိုရေးတွက်ဆောင်ရွက်နေချိန်လွှတ်တော်ကိုလူအုပ်နဲ့ဆန့်ကျင်ဖို့အမေရိကန်သမ္မတကညွှန်ကြားခဲ့ပါတယ်။ဥပဒေချိုးဖောက်တဲ့လုပ်ရချောင်း Trump Organization နဲ့ Contract အလုံးကိုနယူးယောက်မြို့ရဲ့လုပ်ပိုင်ခွင့်နဲ့ရုပ်သိမ်းဖို့ဆုံးဖြတ်ထားပါတယ်။ဘာစီးပွားရေးမှာဆက်ပြီးမလုပ်တော့ပါဘူး။ Contract အသုံးနှုန်းအရတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်နေတာနဲ့တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျူးလွန်ခဲ့ရင်သူတို့အနေနဲ့ Contract တွေအလုံးကိုရုပ်သိမ်းခွင့်ရှိပါတယ်လို့မြို့တော်ဝင် D. Blasio ပြောဆိုထားတာဖြစ်ပါတယ်။နယူးယောက်မြို့ Central Park ကခြားရဟတ်တစ်ခုနဲ့ရေခဲပြင်စကိတ်ကွင်းနှစ်ခုကိုစီမံခန့်ခွဲမဲ့ contract အလုံးကိုရပ်ပစ်ဖို့စတင်ဆောင်ရွက်နေပြီလို့လဲမြို့တော်ဝင် D. Blasio ကပြောပါတယ်။ Trump ရဲ့ကုမ္ပဏီကဒီစီမံကိန်းတွေကနေတစ်နှစ်ကိုဒေါ်လာ18တန်းလောက်အကျိုးအမြတ်ရရှိတာဖြစ်ပါတယ်။သမ္မတထရန့်ရဲ့သားဖြစ်သူအဲရစ်ထရန့်ကတော့ဒီကြေညာချက်ကိုရှုတ်ချလိုက်ပြီးဒီကိစ္စရင်ဆိုင်ဖြေရှင်းမယ်လို့ပြောဆိုထားပါတယ်။မြို့တော်ဝင်ဒီဘလက်စီယိုရဲ့မကျွမ်းကျင်ဉာဏ်ဖြင့်မှုအမှန်တရားကိုမထောက်ထားဘဲဗျောင်ကြကြလစ်လျူရှုမှုပြယုတ်တစ်ခုဖြစ်တယ်လို့အဲရစ်ထရန့်ကပြောဆိုပါတယ်။နယူးယောက်မြို့အနေနဲ့ထရန့်ကုမ္ပဏီနဲ့ချုပ်ဆိုထားတဲ့ contract တွေကိုအဆုံးသတ်ဖို့တရားဥပဒေကြောင်းအရအခွင့်မရှိကြောင်းတကယ်လို့ဆက်ပြီးလုပ်ဖို့ရွေးချယ်မယ်ဆိုရင်တော့ Trump Organization ကိုဒေါ်လာသန်း30ပေးရမှာဖြစ်တယ်လို့ Eric Trump ကပြောပါတယ်။ဒါဟာနိုင်ငံရေးခွဲခြားဆက်ဆံမှုသာဖြစ်ပြီးအာတုံခွန်ဆိုင်တုံ့ပြန်ဆောင်ရွက်ဖို့စီစဉ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကိုထောက်ခံသူတွေရဲ့ဇန်နဝါရီလ6ရက်နေ့ကရုံးရင်းဆန်ကမှုတွေကြောင့်သမ္မတရဲ့ပုဂ္ဂလိကစီးပွားရေးဆက်ဆံရေးတွေမှာစူးစူးရွာရွာတက်ရောက်ထိခိုက်မှုတွေရှိနေတဲ့အထက်အခုနယူးယောက်မြို့တော်ဝင်ရဲ့ဆုံးဖြတ်ချက်ကနောက်ဆုံးထွက်ပေါ်လာတဲ့ကိစ္စတစ်ခုဖြစ်ပါတယ်အမေရိကရဲ့ကြီးစား Golf ကစားသမားများအသင်း PGA ရဲ့လာမယ့်နှစ် PGA Championship ကစားပွဲကို Trump ရဲ့ New Jersey Golf ကွင်းမှာမကျင်းပဖို့မဲခွဲဆုံးဖြတ်ပြီး၃ရက်အကြာ New York မြို့တော်ဝင်ရဲ့ကြီးညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ New York မြို့တော်ဝင်ကအခုလိုဆက်ပြီးပြောပါတယ
်။ One of the contracts Trump organization has had up to now is for
Trump Organization ရဲ့ contract တွေကတစ်ခုကတော့ Browns ကခောက်ကွင်းတစ်ခုပါဒီ contract ကတော့ championship ဒဂွန်ဆိုင် golf ပြိုင်ပွဲတွေကျင်းပဖို့ဖြစ်ပါတယ်အဲ့ဒီမှာဘာဖြစ်သွားတယ်လဲဆိုတော့ Trump Organization ရဲ့ golf ကွင်းတွေအလုံးမှာပြိုင်ပွဲတွေကျင်းပဖို့ခွင့်မပြုကြောင်း PGA ကပြောဆိုထားပါတယ်လို့ New York မြို့တော်ဝင်ကပြောဆိုခဲ့တာဖြစ်ပါတယ်Twitter နဲ့တခြားလူမှုကွန်ရက်မီဒီယာတွေကသမ္မတထရန့်ရဲ့အကောင့်တွေကိုပိတ်ပင်လိုက်တယ်လို့ပဲ Shopify ကလည်းသမ္မတထရန့်နဲ့ဆက်ဆံနေတဲ့ online store တွေကိုပိတ်ဖြတ်လိုက်ပါတယ် ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအနိုင်ရမှုကိုလွှတ်တော်အမတ်တွေကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်စနေခြင်းလွှတ်တော်အဆောက်အုံကိုချီတက်ကြမယ် Save America March အမေရိကန်ငုတ်ကဲ့တင်ရေးချီတက်ပွဲအတွက်ဝါရှင်တန်ကိုရောက်လာတဲ့ထောက်နဲ့ချီတဲ့ထောက်ခံသူတွေကိုဇန်နဝါရီလ6ရက်နေ့မှာသမ္မတထရန့်ကပန်ကြားခဲ့တာပါတရားမဝင်တဲ့သမ္မတရလာမယ်ဒါမျိုးအခြေအနေဖြစ်ခွင့်ပေးလို့မရဘူးလို့သမ္မတထရန့်ကချီတက်လာသူတွေကိုပြောခဲ့တာပါအလေးအနက်ထားတုံ့ပြန်တွန်းလှန်ဖို့ဒီလိုမတွန်းလှန်ဘူးဆိုရင်နိုင်ငံတစ်ခုကိုဘယ်တော့မှရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်သမ္မတမင်ကိုအပြီးမှာတော့သမ္မတထရန့်ကိုထောက်ခံတဲ့ထောင်းနဲ့ချီတဲ့လူအုပ်ကလွတ်တော်အဆောက်အုံကပီတောကိုချီတက်ပြီးရဲတားစီးတွေကိုတွန်းထိုးကြော်ဖြတ်ပြီးလွတ်တော်တွင်ကိုဝင်ရောက်ကြပါတယ်။ဝယုံသုံးကားဖြစ်နေတဲ့လူအုပ်ထဲမှာ6ဦးသေဆုံးရပါတယ်။ဒီမိုကရက်ဥဆောင်တဲ့အောက်လွတ်တော်ကသမ္မတထရန့်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတရားစွဲပါတယ်။လူသေဆုံးရတဲ့အထိဖြစ်ခဲ့တဲ့လွတ်တော်အဆောက်အုံဝင်ရောက်စီးနှင်းမှုဖြစ်ရမှာသမ္မတထရန့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အားပေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြပြီးအောက်လွှတ်တော်ကတရားစွဲဆိုလိုက်တာဖြစ်ပြီးဒါဟာဆိုရင်သမ္မတထရန့်အနေနဲ့ဒုတိယအကြိမ်ထပ်မံတရားစွဲဆိုခံရမှုဖြစ်ပါတယ်။ပထမအကြိမ်တရားစွဲခံရတာကတော့2019ခုနှစ်ဒီဇင်ဘာလကဖြစ်ပါတယ်။2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခန္ဓာမှာအသာချက်ရဖို့အတွက်ဂျိုးဘိုင်ဒန်နဲ့တားဖြစ်သူကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတတဲ့ဗိုလိုဒီမာဇလင်စကီကိုတွန်းအားပေးကြိုးပမ်းခဲ့တာကြောင့်အာဏာအလွဲသုံးစားလုပ်မှုတရားစီရင်ရေးကိုအဟအတားလုပ်မှုတွေနဲ့ဆွဲဆိုတာဖြစ်ပါတယ်။ဒါပေမဲ့2020ပြည့်နှစ်ဖေဖော်ဝါရီလမှာအထက်လွှတ်တော်ကအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တာပါ။အခုဒုတိယအချိန်မှာတော့သမ္မတကိုအထက်လွှတ်တော်ကစစ်ဆေးမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်ဒီမြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆွေမြတ်မောင်ပါကိုဗစ်ကရောဂါကြီးဖြစ်တာတစ်နှစ်ရှိလာတဲ့အချိန်မှာကရောဂါအပေါ်စိုးရိမ်လွန်ကဲစိတ်လျှော့သွားတာကသူ့အတွက် new normal ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာခိုင်စင်ဆန်းကပြောပါရယ် Maryland ပြည်နယ် Frederick Memorial ဆေးရုံကကူးစက်ရောဂါအထူးကူဒေါက်တာခိုင်စင်ဆန်းရဲ့ new normal အတွေ့အကြုံတွေထဲမှာကိုဗစ်ကရောဂါနဲ့ပတ်သက်တဲ့မှတ်သားစရာပညာတွေရတာလည်းပါတယ်လို့အခုလိုပြောပြထားပါတယ်
အရင်တော့ကတော့လေဆက်ဆက်ချင်းဒီကိုဗစ်ယောဂါဆက်ဖြစ်တဲ့အချိန်တုန်းကတော့အကောဒီယောဂါအသစ်ဆိုတော့စိတ်ထဲမှာလည်းဒီစိုးရိမ်ကြောက်ကြမှုတွေရှိရပေါ့လေခုနောက်ပိုင်းကျတော့ဒီယောဂါနဲ့ဒီလိုပဲကုသလာလဲကြပြီဆိုတော့ပုံမှန်လိုဖြစ်နေရပေါ့လေအရင်ကလောက်ကြောက်စရာလန့်စရာမဟုတ်တော့ဘဲနဲ့ဒါနေစဉ်တူကကိုလုံးနေကြအလုပ်တစ်ခုလိုပဲဖြစ်တာပေါ့လေအရင်တော့ဆိုလဲဒီလို patient နေနဲ့ covid patient နေကိုတွားကြည့်ရမယ်ဆိုလို့ရှိရင်ကိုကနည်းနည်းစိတ်ပူရပေါ့ဘာလို့လဲဆိုတော့ကိုကဒီအကြောင်းလဲကောင်းကောင်းမသိပေါ့နော်အရင်ဆက်ဆက်ချင်း January February March လောက်ကပေါ့အဲ့နောက်တော့စိတ်ပူခဲ့ရတာမျိုးအခုဆိုမရှိတော့ဘူးဘာလို့လဲဆိုတော့ဒီယောဂနဲ့ကိုပေါ့နော်ရင်းနှီးခဲ့ရတယ်ကြာပြီအဲ့လိုမျိုးခေါင်းနဲ့ glove တွေဝတ်လို့ရှိရင်ကိုမကူးနိုင်ဆိုတာလည်းသိရယ်ကိုလည်းနေ့တိုင်း patient တွေကိုကြည့်နေပေမဲ့တစ်ခါမှကိုပဲမြင်ရခဲ့တော့ပို့ပြီးတော့ကိုပို့ပြီးတော့ပေါ့နော်ဘာဘလိုနေရမယ်ဘလိုထမ်းမလဲဆိုတော့ပို့သိလာရပေါ့
အဲ့တော့ဒေါက်တာခိုင်းရဲ့ဒါဆို new normal ဆိုတာကဒီ covid patient တွေကိုကုတဲ့အခါမှာဟိုကြောက်စိတ်မရှိတော့ဘူးဆိုတာကိုယ့်ရဲ့ new normal ဖြစ်သွားတယ်လို့ပြောလို့ရလား
ဟုတ်တယ်ဟုတ်တယ်ရှင်အဲကျမတယောက်တည်းမဟုတ်ဘူးပေါ့လေဒီလိုဆေးရုံကလူတွေအကုန်လုံးပဲအထူးစားမဟုတ်တော့တဲ့သဘောပေါ့လေဟိုအရင်တုန်းကတော့ဆေးရောက်လောက်နဲ့ဟိုဆေးရုံမှာတော်တော်လေးဟိုထူးထူးဆန်းဆန်းဒီဟိုကိုဗစ် patient တွေရှိရယ်ဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဒါထူးကြတဲ့ယောဂဖြစ်တာ哦ခုကြတော့အရင်တုန်းကထက်နှစ်ဆသုံးဆလောက်ပိုများနေပြီမဲ့လေဒီ case ကအရင်များနေတဲ့ခါကြတော့ဒါသမီးရောကြလို့ကိုရင်းနှီးတိုင်းကြုံတွေ့နေရတဲ့ယောဂတစ်ခုလို့ပေါ့နော်အကုန်လုံးဒီ next day ရောအတွေးဖောက်တဲ့လူတွေရောတက်မှန်ရိုက်တဲ့လူတွေရောပေါ့နော်ဆရာဝန်တွေအကုန်လုံးကပါအရင်တော့အထက်စားလို့ရှင်ပို့ပြီးတော့ရင်းရင်းနှီးနှီးဖြစ်တယ်ပေါ့နော်ဒီယောဂနဲ့
ဟုတ်အရင်ပါလာပြီပေါ့နော်သိပြီးတော့ကြောက်စရာလို
မဟုတ်ဟုတ်ကဲ့ဟုတ်ရင်ပါလာကြပြီပေါ့
အဲ့တော့ဒီကိုဗစ်မဖြစ်ခင်တော့ကပေါ့ဒီဒေါက်တာခါရဲ့အရင်တော့ ကိုယ်စားယောဂအထူးကုဆရာဝန်တယောက်အလုပ်ရတဲ့အလုပ်နဲ့အခုကိုဗစ်ကယောဂကြီးရှိလာပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့အခြေအနေကိုနှိုင်းယှဉ်ပြီးတော့ပြောပြပါလားရှင့
်အရင်တော့ကတော့လေကျမတို့ခေါ်တယ်ပေါ့ကကွန်ဆော့လုပ်တဲ့အလိုမျိုးပေးချက်နေကိုကြည့်ခိုင်းနေဆိုလို့ရှိရင်တော်တော်လေးကိုကုဆတ်ယောဂနဲ့ဆိုင်တဲ့အခြေအနေရှိမှခေါ်တာဆိုတော့ပေးချက်အများကြီးမရှိလောက်ပေါ့လေအခုနောက်ပိုင်းကိုဗစ်ကြတော့တည့်ရတိုင်းမှာယောဂအစိုးရညံနေဆိုတော့လေသူတို့ကများသောအားဖြင့်ကုဆတ်ယောဂဆရာဝန်ကိုကြည့်စေချင်ကြတယ်အဲ့တော့အခုကကိစ္စရလည်းများနေတယ်ဆေးရုံထဲမှာလည်း80ကျော်ပေါ့နော်အလောက်ထိရှိလာပြီဆိုတော့ patient အရေအတွက်ကအရင်အထက်စားလို့ရှိရင်2-3ဆလောက်တော့ပိုများတယ်ပေါ့လေအဲ့တော့ဆေးရုံမှာမနက်စောကြီးသွားညဆိုလည်းနောက်ကျမှပြန်လာအဲ့လိုမျိုးပေါ့လှုပ်တဲ့အချိန်တည်းကတော့အရင်အထက်ပိုပြီးများတယ်ကိုအားဖြင့်လည်းပင်ပန်းတယ်လို့ဆေးအားဖြင့်လည်းပင်ပန်းပါတယ်
ဒေါက်တာခါရကုဆတ်ယောဂဆရာအထူးကုဆရာဝန်ကြီးတယောက်ပါဆိုတော့ကိုကဒီဘာသာရပ်ကိုပေါ့နော်ကုဆတ်ယောဂဆရာအထူးကုအလုပ်မယ်လို့စိတ်ကူးပြီးတော့စူးစမ်းခဲ့တဲ့အချိန်တုန်းကပေါ့နော်ဒီလိုမျိုးကတ်ယောဂကြီးဖြစ်လာမယ်လို့မှန်းထားမယ်လို့မထင်ဘူးရှင့်ဟိုကိုစိတ်ကူးတဲ့မှာရှိမယ်မထင်ဘူးလေနော်ဒါကဟိုမမျှော်လင့်ပဲဖြစ်လာတယ်ဆိုတော့အဲ့ဒီအတွက်ကောကို့အတွက်ဟိုဒီလိုမျိုးဟိုထူးခြားတဲ့အတွေ့အကြုံဟိုအပြောင်းလဲဖြစ်တယ်လို့ရောပြောချင်ပါလေရှင
်ဟုတ်ကဲ့ကျမဒီ infectious disease ပေါ့နော်ကုသယောဂကိုရွေးချယ်ခဲ့တော့ကုသယောဂကများသောအားဖြင့် antibiotic ပေးလိုက်လို့ရှင်ချက်ချင်းပြောက်သွားတယ် patient နေချက်ချင်းပြန်ကောင်းတယ်အဲ့လိုအဲ့ဒါမျိုးအတွေ့အကြုံကိုကြိုက်လို့ပေါ့လေဒါမှမဟုတ်လည်းအမပြောလို့ပဲဒီလိုမျိုး pandemic ကြီးတစ်ခုလုံးနဲ့ကြုံရမယ်ဆိုတော့တခါမှမမှန်းခဲ့ပါဘူးเนาะအခုကြတော့ပေါ့နော်ဒီလိုမျိုးဆက်ပြီးတော့ယောဂတစ်ခုအစနေပြီးတော့ကိုယ်တိုင်ကိုကြပေါ့နော်လက်တွေ့ဘလို့treatment အသစ်တွေဟိုပေးရတယ်ဒီဘလိုမျိုးစတင်ပြီးတော့ယောဂတစ်ခုကိုအစအနေကုသရတယ်ဆိုတာပို့ပြီးတော့ပေါ့ကိုယ့်ရဲ့ specialty ကိုပို့ပြီးတော့ appreciate ဖြစ်ရတယ်ပေါ့နော်အဲ့လိုမျိုးလူတွေအများအမဲယောဂ black ပုံမွားရင်းနဲ့တစ်ခုမဟုတ်တစ်ခုနဲ့ကြုံတွေ့နေရအောင်ပါဆိုတော့လေအဲ့လိုမျိုးကိုယ့်ရဲ့ဒီ feel ကိုလည်းတော်တော်လေးကို appreciate ဖြစ်မိပါတယ်
အဲ့တော့ဒီကိုဗစ်ကယောဂါကြီးอ่ะပေါ့နော်ဟိုစိန်ခေါ်မှုတွေကြားရပဲကို့အတွက်ဒါရလာတဲ့ရလတ်ကောက်အကျိုးရှိတဲ့ကိစ္စတစ်ခုလို့လည်းပြောလို့ရတာပေါ့
ဟုတ်ကဲ့ဟုတ်ပါတယ်ဒီအခုကိုဗစ်ကယောဂါကြီးမှာအကုန်လုံးပဲတူတူပဲဒီဟာကိုသင်ယူရတယ်ပေါ့ယောဂါကိုသင်ယူလေ့လာကြရတယ်ဒါကတော့ကိုတယောက်တည်းမဟုတ်ဘူးတနိုင်ငံလုံးတစ်ကွာလုံးအတိုင်းတာနေပေါ့လေအကိုထက်အများကြီးစီနီယာကြတဲ့ဆရာကြီးတွေလည်းအစားလေ့လာရတာပဲကိုလည်းအစားလေ့လာရတာပဲဆိုတော့လေဒါကတော့တော်တော်ကောင်းတဲ့အတွေ့အကြုံပေါ့နော်ဒါပေမဲ့ဒီလောက်ဆိုးရွားသွားတဲ့တော်တော်စိတ်မကောင်းပါဘူးဒါပေမဲ့လည်းဒီဟာကနေပြီးတော့ပဲဟောကောင်းတဲ့ဘက်ကကြည့်ပြီးတော့ပညာယူရတာပေါ့နော်
ဒါနဲ့တစ်ဆက်တည်းပေးချင်တာကအဲ့တော့ကိုယ့်ရဲ့ဒီနေမှုထိုင်မှုပုံစံပိုင်းမှာရောဒီကိုဗစ်ကြောင့်ပေါ့နော်ဒီ new normal အခြေအနေမှာဘယ်လိုတွေပြောင်းလဲသွားတယ်လို့ရောပြောလို့ရပါလဲရှင့
်အဓိကတော့ပေါ့လေဒီလုံးမှာပဲအချိန်ကုန်နေတော့အင်းအားပေါ့မိသားစုနဲ့မတွေ့ရတာနဲ့ကလေးနဲ့မတွေ့ရတာတော့အဲ့လိုမျိုးတော့ရှိတယ်အဲပြီးတော့လည်းဒီယောဂနဲ့ပို့ပြီးတော့ယဉ်နိလာပြီဆိုပေမဲ့ကိုကတော့ဒီယောဂကိုအင်းကိုတည်သွားမိမလားဆိုရဲစိတ်ပူတာတော့ရှိတာပေါ့လေအဲ့တော့အင်းရောက်တာနဲ့ကောင်းစာချေဆုံးအကုန်လုံးအဲလဲချွတ်ရေချိုးစိတ်ကြောအဲ့လိုလုပ်ပြီးမှပဲမိသားစုနဲ့တွေ့ရတဲ့သဘောပေါ့နော်အဲ့လိုမျိုးတော့အရင်တော့အထက်ကွာပါတယ
်ဘူကယောဂကြီးဖြစ်နေပြီဆိုတာသိလာတဲ့ခါကျတော့ပို့ပြီးတတိထားပြီးလုံလာရတဲ့တခြားအကြောင်းများရောဘာတွေရှိတယ်လို့ပြောနိုင်ပါလဲရှင့်
ဟုတ်ကဲ့ဟိုနေတတူရတာပေါ့နော်ဒါတော့ဟိုတာမန်လူတယောက်နေနေပဲပေါ့ဥပမာဈေးသွားတာအစအမ်အရင်တော့အထက်အများကြီးပို့ပြီးတော့စိတ်ပူရတယ်အပြင်သွားရလို့ရှိရင်အများနဲ့တတိချက်နေရတာပေါ့လေအရင်တော့ကဒီလောက်ကြီးသိထားစရာမရှိပေမဲ့အခု new normal ဒါတော့ကိုယ့်ရဲ့မသိစိတ်ကလည်းအလိုလိုနဲ့လုံးမိနေတာပေါ့လေဒီလိုမျိုးတတိထားရတယ်ရော
Maryland ပြည်နယ် Frederick Memorial ဆေးရုံကကုသယောဂအထူးကုဒေါက်တာခိုင်စင်ဆန်းဖြစ်ပါတယ်ရှင်ကိုဗစ်ကယောဂကြာရှည်လာတဲ့အတွက်အတော်အလားဆင်ကျင်ထိတ်ချုပ်နေရတဲ့အခြေအနေပေါ်ညည်းဝေလာကြမယ်ဆိုတာနားလည်ပေမဲ့ယောဂမကူအောင်ကာကွယ်လှုပ်ဆောင်တဲ့နာတွေကိုမပေါ်ချဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းပေါ်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ
အမေရိကန်ပြည်အောင်စုမှလာမယ့်ဗိုလ်ဒူနေ့ကျင်းပမယ်သမရသည်ကျန်းသစ္စာချင်းစုပွဲမှာထိတ်တဲအမှုပညာရှင်တွေပါဝင်ကြမှာဖြစ်ပါတယ်။အဆိုတော့လေဒီဂါဂါကရွေးကောက်ခံသမရဂျိုးဘိုင်ဒန်သမရသည်ဖြစ်တဲ့ကျန်းသစ္စာချင်းစုပွဲမှာနိုင်ငံတော်တချင်းကိုတည်ဆူမှာဖြစ်ပြီးတော့မစ္စတာဘိုင်ဒန်ကျန်းသစ္စာချင်းစုချိန်မှာတော့အမေရိကန်လွှတ်တော်ကပီတယ်အဆောက်အုံရဲ့နောက်ဖက်မျက်နှာစာမှာတော့အဆိုတော့ Jennifer Lopez ကဖျော်ပြမှာပါ။ဒီကျန်းသစ္စာချင်းစုပွဲမှာတော့ Washington DC ကနာမည်ကျော် Georgetown တက္ကသိုလ်ဥက္ကဋ္ဌဟောင်း Reverend Leo O'Donovan ကဒီကျန်းသစ္စာချင်းစုမှုကိုကြီးကြပ်ပြီးတော့လှုပ်ဆောင်ပေးမှာဖြစ်ပြီးတော့ခရီးသစ္စာရုပ်ဆိုတာကိုတော့ Georgia ပြည်နယ်ကမိသက်သမား Andrew Hall ကတိုင်ပေးမှာဖြစ်ပါတယ်။နိုင်ငံလက်ရွေးစင်လူငယ်ကဗျာဆီယာမလေး Amanda Goldman ကလည်းကဗျာရွတ်ဖတ်ဖို့ရှိပါတယ်။ဒီဇန်နဝါရီလ20ရက်နေ့မှာကျင်းပမယ့်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာချိန်ဆပွဲကိုဂုဏ်ပြုမှုအနေနဲ့အဲ့ဒီနေ့ရုပ်မြင်သံကြားကပြသမယ့်အထူးအစီအစဉ်မှာတော့ကမ္ဘာကျော်ဟောလိဝုဒ်မင်းသားကြီးတော့မ်ဟန့်စ်ကအစီအစဉ်တင်ဆက်သူဖြစ်တဲ့တာဝန်ယူပြီးတော့ဆောင်ရွက်ပေးမှာပါမိနစ်60ကြာထုတ်လွှင့်မယ့်အစီအစဉ်ကို Celebrating America America အတွက်အောင်မွေးခံခြင်းလို့နာမည်ပေးထားပြီးတော့အဲ့ထက်မှာတော့နာမည်ကျော်အနုပညာရှင်တွေဖြစ်တဲ့ Rock အဆိုတော် John Bon Jovi နောက်ပြီးတော့American နာမည်ကျော်အဆိုတော်ကြီး Bruce Springsteen တို့အပြင်နောက်ပြီးတော့အဆိုတော်တွေဖြစ်တဲ့ Demi Lovato, Justin Timberlake, Ant Clemons တို့အပါအဝင်တခြားအနုပညာရှင်တွေပါပါဝင်မှာပါAmerican ပြည်အောင်စုမှာ COVID ကူးစက်ကပ်ပြီးကလည်းပြင်းထန်နေတဲ့အချိန်မလို့ဒီနေ့သမရကျန်းသစ္စာချိန်ဆိုပွဲကိုတော့အရင်ခောက်တွေကလိုအထူးခန့်ခန့်နာနာကျင်းပလို့မရဘဲနဲ့ထုံးစံလှုပ်ဆောင်နေကြသမရကလွတ်တော်ကနေအိမ်ပြူတော်ကိုလမ်းလျှောက်သွားတာမျိုးပြီးတော့ညကာဝဲတပင်ကျင်းပတာမျိုးလုပ်လို့မရတော့ပါဘူးဒါပေမဲ့အခုညပိုင်းမှာပြသမဲ့ရုံမြင့်တကြအထူးအစီအစဉ်မှာတော့ဒီလိုခက်ခဲလာတဲ့အချိန်ကာလမှာ American ပြည်သူတွေရဲ့ခံနိုင်ရည်စွမ်းအားနောက်ပြီးတော့တရေကောင်းဆံမှုစီးလုံးပြီးတော့စိတ်ထားခိုင်မာမှုတို့နဲ့နိုင်ငံကိုပြန်ကူစားတည်ဆောက်သွားမယ်ဆိုတာပြသတာဖြစ်ပါတယ်လို့ကျန်းသစ္စာချင်းဆိုပွဲကျင်းပရေးကော်မတီကပြောပါတယ်တမရကျန်းသစ္စာချင်းဆိုပွဲရုပ်မြင်သံကြားအထူးအစီအစဉ်ကို CBS, ABC, CNN, NBC နဲ့ MSNBC American ရုပ်သံ line တွေကနေပြီးတော့တပြိုင်နက်ပြသမယ်အပြင်YouTube, Facebook, Twitter နဲ့တခြား online လူမှုကွန်ရက်စာမျက်နှာတွေမှာလည်း American ပြည်ထောင်စုအရှိချမ်းဆန်တော်ချင်းည၈နာရီခွဲကနေ10နာရီမြန်မာပြည်အချိန်နဲ့ဆိုရင်တော့ဇန်နဝါရီလ22ရက်နေ့ကြာသပတေးမနေ့၈နာရီကနေ9နာရီခွဲအချိန်မှာပြသမှာဖြစ်ပါတယ်။ဒီ American ပြည်အောင်စုရဲ့46ရောက်မြောက်သမ္မတကျန်းသစ္စာချိန်ဆပွဲဆိုလို့တစ်ချိန်ကသမ္မတတွေထဲမှာအထူးနာမည်ကျော်တဲ့သမ္မတ John F. Kennedy ရဲ့ကျန်းသစ္စာချိန်ဆပွဲကတော့ဒီနှစ်အဲ့ဒီရက်မှာပဲ260တင်းပြည့်သွားခဲ့တာပါ။နောက်ထပ်3နှစ်အကြာမှာတော့သူသမ္မတဒုတိယသက်တမ်းရွေးချယ်ခံရဖို့အတွက်မဲဆွယ်စီယုံရီခီးထွက်စဉ် Texas ပြည်နယ်မှာသူ့ရဲ့ရင်တန်းကိုတနက်နေ့ခြောက်ပစ်ခဲ့လို့ကွယ်လွန်ခဲ့တာဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းလောကိုရုပ်ရောအသံရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။January 18ရက်တနင်္လာနေ့ညပဲအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မွန်ကတလှည့်အခြေညာပေးပါအောင်ပဲရှင်။ American ပြည်ထောင်စု Washington မြို့တော်မှာဗုဒ္ဓဟူးနေ့ကျင်းပမဲ့သမရသည့်ကျန်းချိန်ပွဲအတွက်တာဝန်ချထားတဲ့လုံခြုံရေးအရာတပ်ဖွဲ့ဝင်2000ခွဲရဲ့လုံခြုံရေးဆိုင်ရာနောက်ကျောင်းရာဇဝင်ကို FBI ကစစ်ဆေးနေပါတယ်။တပ်တွင်းကနေပုံကန်တိုက်ခိုက်မဲ့စိုးရိမ်မှုတွေရှိနေတာကြောင့်အခုလိုစစ်ဆေးနေတာဖြစ်ပါတယ်။ကြီးတဲ့အတွင်းဝင် Ryan McCarthy ကတော့သူရောတခြားကောင်းဆောင်တွေပါအန်ဒီရဲ့တစုံတရာရှိတဲ့အထောက်ထားမတွေ့ကြောင်းနဲ့စစ်ဆေးမှုတွေမှာလည်းစိတ်ပူစရာအခြေအနေမတွေ့ရကြောင်း AP သတင်းဌာနကိုပြောကြားပါတယ်။ချမ်းကျင်ပွဲမတိုင်ခင်အဖွဲတချို့ကလက်နက်ကင်ချီတက်ကြဖို့စီစဉ်နေတဲ့ထောက်မှန်ရေးသတင်းတွေရထားတယ်လို့လည်းသူကပြောပါတယ်။ American မျိုးရော်တွေကအစိုးရအဆောက်အဦတွေမှာလည်းလုံခြုံရေးတွေကိုတိုးမြှင့်ထားပါတယ်။တနင်္ဂနွေနေ့ကတော့တချို့မျိုးတွေမှာဆန္ဒပြမှုတွေရှိခဲ့ပါတယ်။ဆန္ဒပြသူ10ကနန်းလောက်သာရှိပေမဲ့တချို့ကလက်နက်တွေကိုကိုင်ဆောင်ဆန္ဒပြခဲ့ကြတာပါ။ပြည်နယ်မျိုးရော်အစိုးရအဆောက်အဦတွေမှာတနက်ကိုင်ဆောင်တဲ့လက်ရဇွန်းရောက်အဖွဲ့တွေဆန္ဒပြနိုင်တယ်လို့ FBI ကတတိပေးထားပါတယ်။ American ပြည်နယ်50လုံးကပြည်နယ်မျိုးရော်အစိုးရအဆောက်အဦတွေမှာလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်။ရုရှားအစိုးရအတိုက်အခံအလက်ဆီနာဗာနီကိုရုရှားအစိုးရကဖမ်းဆီးခဲ့တဲ့အပေါ်အမေရိကန်အပါအဝင်ဥရောပနိုင်ငံတချို့ကပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်လတုန်းကအစိတ်ခတ်ခံရလို့ဂျာမနီနိုင်ငံမှဆေးကုသမှုခံယူခဲ့ပြီးတဲ့နောက်ရုရှားနိုင်ငံကိုတနင်္ဂနွေနေ့ကပြန်သွားတဲ့နာဗာနီကိုမော်စကိုလေဆိပ်အရောက်မှာပဲအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။နိုင်ငံရေးအတိုက်အခံအလက်ဆီနာဗာနီကိုဖမ်းဆီးတဲ့အပေါ်အင်မတန်စိတ်အနှောက်အယှက်ဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရှင်းသားပါတယ်။ဂျာမနီ၊ပြင်သစ်၊ဗြိတိန်နဲ့အီတလီနိုင်ငံသားရဲ့ဝန်ကြီးတွေကလည်းသူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက်ရေဒီယိုအတန်းတွင်မူကားရဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါတယ်ရှင်။
This program has come to you from the Voice of America, Washington.